Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ UE American တန်က2018ခုနှစ် February 23ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ30/40/48တို့ကနေဖမ်းယူနိုင်အောင်နေရသလို VOE ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOE Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်စံမိုးဝေးပါခင်ဗျာ။ဒီမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါမယ်
။မင်္ဂလာပါရှင်။ကျွန်မကခင်ဗျာသက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုကျော်အောင်နဲ့အတူညင်ညာပေးပါပါ။တောင်အာဖရိကနိုင်ငံမှာသမ္မတ Jacob Zuma နှုတ်ထွက်ဖို့အတွက်သူ့ရဲ့အာဏာရပါတီကနေတောင်းဆိုလိုက်ပါလေ။ American နိုင်ငံရဲ့ရုံရင်းနေတဲ့အခြေခံရန်ရာအဆောက်အအုံတွေအရေးကိန်းတွေဖြည့်ရှင်းဖို့အတွက်သမ္မတ Trump ကတနင်္လာနေ့မှာပဲချပြလိုက်ပါလေ။မြန်မာနိုင်ငံကနေထိုင်းကိုတော့ရောက်တဲ့ Britain နိုင်ငံရဲ့ဝန်ကြီးကထိုင်းဝန်ကြီးချုပ်နဲ့မြန်မာအရေးဆွေးနွေးခဲ့ပါလေ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါဆိုမှုရင်
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေပြီးကြားမယ်ထဲမှာဆိုရင်ဒီကနေ့ကုလသမဂ္ဂလူညုံရေးကောင်စီမှကျင်းပဖို့ရှိတဲ့မြန်မာနိုင်ငံရေးဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့
အဓိကတော့အရင်ကျွန်တော်တို့တဘာပြည်ထုတ်ပြန်ချက်ထဲမှာပါတဲ့အတိုင်းပဲဒီတစ်ဖက်နိုင်ငံကိုတိတ်ဆောင်သွားတဲ့သူတွေကြံနေလက်ခံရေးကိစ္စ
ဒါကတော့ကုလသမဂ္ဂဆိုင်ရာမြန်မာတာဝန်ကြီးဟောက်တူဆွမ်းပြောကြားချက်ဖြစ်ပါတဲ့သတင်းတော်တွေတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်အဲ့ဒါပြင်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကနေကနေဆက်ကြားကတမ်ဘရူဒေတာမှာထွက်ပြေးတင်းရှောင်နေကြတဲ့ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာနိုင်ငံဘက်ပြန်လာကြဖို့မြန်မာပြည်ထရေးဒုဝန်ကြီးကနေဆက်ကိုသွားပြီးတော့ပြောဆိုခဲ့တဲ့အကြောင်း1948ခုနှစ်ပင်လုံစာချုပ်ပါဂရီကိုဒီအတိုင်းအကောင့်ထေဖို့တိုင်းရင်းသားခေါင်းဆောင်တွေကပြည်ထောင်စုနေမှာတိုက်တွန်းလိုက်ကြတယ်ဆိုတဲ့သတင်းနဲ့ကုလသမဂ္ဂလူခွင့်ရေးကြီးညာစရန်အနှစ်80မြောက်ထိမ့်မှတ်အတွက်ပြင်ဆင်နေကြပုံနဲ့အဆရှိတာတွေကိုနားဆင်ကြဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးမှာပါအခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုကျော်အောင်လင်းတို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
နိုင်ငံရေးတင်းမာမှုတွေကြုံတွေ့နေရတဲ့တောင်အာဖရိကနိုင်ငံမှာညှိနှိုင်းမှုတွေသတင်းတစ်ပတ်ကြောကြာပြုတ်လုခဲ့ပေမဲ့မပြေလည်နိုင်ပဲသမ္မတ Jacob Zuma နှုတ်ထွက်ဖို့အတွက်အာဏာရပါတီ ANC ကခေါင်းဆောင်တွေကတောင်းဆိုခဲ့ရကနေတနင်္လာနေ့မှာတော့အခြေအနေဟာအထွတ်ထိပ်ကိုရောက်သွားပါတယ်။ဒါပေမဲ့အတိုက်ခံတွေကတော့ဆက်လက်ပြီးလှုပ်ဆောင်မှာဖြစ်ကြောင်းပြောဆိုရင်ဇူမာနေရာမှာအစားထိုးဖို့အတွက်ရွေးကောက်ပွဲကိုစော်ပြီးကျင်းပပေးဖို့တောင်းဆိုပါတယ်။အတိုက်ခံပါတီရဲ့ညွန်ပေါင်းအဖွဲ့ကတော့လွှတ်တော်မှာအယုံအကြည်မရှိအစိုးတင်သွင်းနိုင်မှုလုပ်နေကြပြီးဒါဟာဇူမာအတွက်၉ချိန်မြောက်မဲပေးကြမှာဖြစ်ပါတယ်။အရင်မဲခွဲမှုတွေမှာတော့ဇူမာကိုလက်ရှိအာဏာရ ANC ပါတီကနေထောက်ခံခဲ့တာကြောင့်မဲခွဲရမှာရှုံးခဲ့ကြပေမဲ့အခုတော့အာဏာရပါတီရဲ့ထောက်ခံမှုကိုသူမရတော့ပါဘူး။ကညမောင်းအဖွဲ့ကိုဒီမိုကရက်တစ်မဟာမိတ်အဖွဲ့နဲ့လယ်ဝဲစွန်းပါတီဖြစ်တဲ့ EF CY လွတ်လပ်မှုတိုက်ပွဲဝင်သူတွေရဲ့ပါတီတို့ကတော့လွှတ်တော်ကိုဖျက်သိမ်းဖို့အတွက်တောင်းဆိုလိုက်ပြီးဇူမာမရှိတော့ရင်ရွေးကောက်ပွဲကိုစော်ပြီးကျင်းပပေးဖို့ပါတောင်းဆိုကြတာပါ EF ခေါင်းဆောင်ကတော့အတိုက်ခံတွေဟာ2019နှစ်လပိုင်းကျင်းပမဲ့ရွေးကောက်ပွဲမတိုင်ခင်အထိဒုတိယသမ္မတနေရာမှာဆာရောကိုဇူလက်ဆက်ကမ္ဘောဒါးခွင့်ပြုမှာမဟုတ်ဘူးလို့ပြောပါတယ်။ဇူမာနှုတ်ထွက်ပေးဖို့အတွက်အတိုက်ခံတွေကရောတောင်အာဖရိကနိုင်ငံသားတွေကပါတောင်းဆိုနေတာနှစ်ပေါင်းများစွာကြာနေပြီဖြစ်ပါတယ်
။တကယ်လို့မြောက်ကိုရီးယားဘက်ကသာအဓိပ္ပာယ်ရှိတဲ့ဆွေးနွေးညှိနှိုင်းမှုမျိုးကိုလုပ်ဖို့အစဉ်နဲ့မဲလို့ပြောလာတဲ့အခါကြာမှာပဲမစ္စိုင်းတုံးချင်တဲ့နျူကလ িয়ার အရေးဆွေးနွေးမှုတွေဖြစ်လာနိုင်မယ်လို့အမေရိကန်နိုင်ငံသားဝန်ကြီးရက်စ်တလဆန်ကပြောလိုက်ပါတယ်။အီဂျစ်နိုင်ငံမှာရောက်နေတဲ့သတင်းသမားတွေရဲ့အမေကိုဝန်ကြီးတလဆန်အခုလိုမျိုးပြန်ဖြေခဲ့တာပါ။အချင်းတွေကပြောဖို့စောလွန်နေတယ်စောင့်ကြည့်ရအောင်မယ်ဆွေးနွေးမှုတွေလုပ်မယ်ဆိုလို့ရှိရင်ဘာတွေလိုအပ်တယ်လဲဆိုတာကိုမြောက်ကိုရီးယားဘက်ကသိပါတယ်လို့လည်းဝန်ကြီးတလဆန်ကဆိုပါတယ်သူနဲ့အီဂျစ်အင်္ဂဇာရေးဝန်ကြီးရှမစ်ရှော့ခရီတို့ရဲ့ပူရဲသတင်းစာရှင်းလင်းပွဲကိုမနေ့တုန်းကကျင်းပခဲ့တာဖြစ်ပြီးတော့လေဗီယာစီးရီးယားနဲ့ဒေသတွင်းလုံခြုံရေးကိစ္စရှေ့လက်ပိုင်းဒေသကအစ္စရေးနဲ့ပါလက်စတိုင်းတို့ရဲ့အင်အားရေးကိစ္စတွေကိုလည်းဝန်ကြီးတို့ဆွေးနွေးခဲ့ကြပါတယ်အကြမ်းဖက်ဝါဒတိုက်ဖျက်ရေးမှာအီဂျစ်ကိုအမေရိကန်ကဆက်ပြီးတော့အခိုင်အမာအပြစ်ထောက်ခံနေရဆိုတာကိုအီဂျစ်ပြည်သူတွေယုံကြည်ထားတယ်လို့လည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးတယ်လဆန်ကဆိုပါတယ်။သူ့ရဲ့အရှိအလယ်ပိုင်းဒေသ၅နိုင်ငံခီးစဉ်မှာအီဂျစ်ကိုသူပထမဆုံးဝင်ရောက်ခဲ့တာဖြစ်ပြီးတော့အီဂျစ်သမ္မတနဲ့လည်းသူတွေ့ဆုံမှုရှိပါတယ်။အီဂျစ်ပြီးလို့ရှိရင်ဂျော်ဒန်၊ထူရကီ၊လေဗနွန်နဲ့ကူဝိတ်နိုင်ငံတွေကိုဝန်ကြီးတယ်လဆန်ခီးဆက်ပါလိမ့်မယ်
။ American ပြည်တော်စုရဲ့ရိုးရွင်းနေတဲ့အခြေခံရန်ရအဆောက်အုံတွေအရေးကင်တွေဖြည့်ရှင်းဖို့အတွက်ကာလအတော်ကြာခဲကစီစဉ်ထားတဲ့ဒေါ်လာ 1.5 ထရီလီယံတန်အစီအစဉ်ကိုသမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့မှာချပြခဲ့ပြီးပြည်내နဲ့ဒေတာ ဒီနေ့ကျွန်တော်တို့တပါပြီးထုတ်ပြန်ချက်ထဲမှာပါတဲ့အတိုင်းပဲဒီအမေရိကန်ပြည်ထောင်စုအတွင်းကလမ်းတွေတရားတွေရထားလမ်းတွေနဲ့တခြားအခြေခံအဆောက်အအုံတွေကိုပြင်ဆင်ရေးအတွက်ဆယ်နှစ်တာကာလအတွင်းလှုပ်ဆောင်မဲ့အစီအစဉ်ကိုပြည်ထောင်စုဆိုးရရန်မုံငွေဒေါ်လာ200ဘီလီယံထည့်ဝင်ပြီးပြည်နယ်နဲ့လုပ်ငန်းကြီးတွေရဲ့ဒေါ်လာ
3%အမေရိကန်စီးဆောင်ရွက်ချက်ဒီမှာဒေါ်လာ9ထရီလီယံမိုက်မဲ့အသုံးပြုရကံနဲ့အခုတော့နိုင်ငံတွင်ယင်းနှိမ့်နှံမှုတွေစတင်ရမယ်ချင်းဆိုပြီးသမ္မတထရမ့်ကတွစ်တာလူမှုကွန်ရက်မှာရေးပါတယ်။ဒါမဲ့ဆယ်နှစ်ကျော်ကာလအတွင်းပြည်ထောင်စုအစိုးရရန်ပုံငွေဒေါ်လာဘီလီယံ200ကိုတော့လက်ရှိရှိနေတဲ့အစီအစဉ်တွေကနေအသုံးစိဖြတ်တောက်ပြန်မှာဖြစ်ပါတယ်။
ဒီထက်ကထက်ဝက်ကိုတော့ပြည်နယ်နဲ့ဒေသန္တရအစိုးရတွေဘက်ကရန်ပုံငွေအလားတူထည့်ဝင်လာရေးမဲ့လုံးပေးဆွဲဆောင်တဲ့အစီအစဉ်မှာတုံးပါပါ။သမ္မတရဲ့အစီအစဉ်ကိုကွန်ဂရက်လွှတ်တော်ကအတည်ပြုမပြုမသိရသေးပါဘူး။ရုရှားနိုင်ငံမျိုးတော်မော်စကိုရဲ့ပြင်ပမှာတနင်္ဂနွေနေ့ကတက်ကြခဲ့တဲ့ခီးတယ်တင်လင်ရဲ့ကနေပြီးတော့အကျွမ်းကြံနေတဲ့တဲလွန်စားတွေကိုအရေးပေါ်ရှာဖွေလုပ်သားတွေ ရှားနိုင်ငံရေးပေါ်ကူညီကယ်ဆယ်ရေးဝန်ကြီးဌာနကတရင်ထုတ်ပြန်ခဲ့ပေမဲ့လည်းဘယ်နိုင်ငံသားတွေဖြစ်တဲ့ဆိုတော့ကိုတော့မပြောသေးပါဘူး။လေရင်ပြက်ကြတဲ့နေရာမှာနှင်းတွေကအကြီးကျယ်ဖုံးလွှမ်းနေပြီးတော့အဲ့ဒီနေရာမှာရှာဖွေရေးအတွက်လူပေါင်း400ကျော်နဲ့မော်တော်ယာဉ်စီး900ကိုဆွဲထုတ်ထားတယ်လို့ဆိုပါတယ်။လေရင်ကကွင်းကနေပြီးတော့စတ်ထွက်ပြီးတော့မကြာခင်မှာပဲပြက်ကြခဲ့ရ ဒီနေ့ကျွန်တော်တို့တပါပြီးထုတ်ပြန်ကြတဲ့အထက်မှာပါတဲ့အတိုင်းပဲဒီလူကြောက်ဖြစ်တဲ့မာရီမှုနေပညာချွေးမှုနဲ့ရာသီဥတုအခြေအနေတွေပါဝင်လိမ့်မယ်ဆိုပေမဲ့လည်းအကျန်းဖက်တိုက်ခတ်မှုကြောင့်ဆိုတဲ့အချက်ကိုတော့ထည့်ပြောမှာပါဘူး။မော်စကိုမြို့ရဲ့ရှေ့တောင်ဘက်ကီလိုမီတာ80လောက်ကွာမှာလင်းပစ်တက်ခဲ့တာဖြစ်ပြီးတော့အဲ့ဒီလင်းဟာ9နှစ်တက်တန်းရှိပါပြီ။
ဗီအိုအေအမေရိကန်တိုင်းမနက်ဖြန်မြန်မာဘာသာအစီအစဉ်ကိုမနက်6:00နာရီကနေပြီးတော့9:00နာရီအထိလိုင်းထိုမီတာ36.65kHz ကို3သုံးသုံးကလိုင်းထိုမီတာ40kHz ခွန်လေးရှစ်တုံညလိုင်းထိုမီတာ41kHz ချောက်တင်9တုံညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190kHz တင်9ခွန်9ရုပ်ကနေထုတ်လွှင့်ပေးနေပါတယ်။မနက်7:00နာရီကနေ9:00နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20
ဖေဖော်ဝါရီလ2ရက်နေ့မှာကျောက်တဲ့86ကျင်းကပြည်တော်စုနေထိမှခန္ဓာတွေကိုတနင်္လာနေ့ကမြန်မာနိုင်ငံတော်ဟန်ပြည်နယ်နဲ့တိုင်းပြည်တွေမှာကျင်းပခဲ့ကြပါတယ်။ပြည်သူများလူလားတောင့်တတဲ့ဒီမိုကရေစီဖေဖော်ဝါရီပြည်တော်စုတည်ဆောက်နိုင်ရတဲ့အတွက်တိုင်းရင်းသားတွေဝိုင်းဝန်းဆောင်ရွက်ပေးဖို့နိုင်ငံတော်သမ္မတဦးတင်ကျော်ကပြည်တော်စုနေတဝန်ဟောပေးဖို့တိုက်တွန်းခဲ့ပါတယ်။တိုင်းရင်းသ Pebo down so jabari. Federal Bianzu decided a chicken omi char nimble, shanty in a penal muma, tango, lisa conacunica, penal sajago, bojo on san, gora, usong, be dianda, gonsami, lemma ye to get a lapsipari.
Britain and I win the Boris Johnson, ha, Bangladesh and the Mandang and Dogu thought cabin of by Nedonga or Tining and Yola Gabari. Taiwan ye joke brayu, chan o cha, bean the char. ထိုင်းဆွေရရှိနေသူတွေ့ဆုံခဲ့ပြီးတော့အိန်းနီချင်းမြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေနှိတ်ကုတ်ခံရတဲ့အကြောင်းနဲ့ထိုင်းနိုင်ငံရဲ့စစ်အုပ်ချုပ်ရေးကိုဆုံးသက်စေမဲ့ထွေထွေရွေးကောက်ပွဲအစည်းအဝေးအကြောင်းကိုဆွေးနွေးခဲ့တယ်လို့ AP သတင်းမှာဖော်ပြထားပါတယ်။ဗြိတိန်နိုင်ငံကြီးရဲ့နေ့ဒီသနတဟာယရုံးရဲ့ထုတ်ပြန်ချက်အရဆွေးနွေးမှုတွေမှာပညာရေးစီးပွားရေးသိပ္ပံနည်း ဝင်းကြီးဂျွန်ဆန်နဲ့တွေ့ဆုံခဲ့တဲ့ထိုင်းနိုင်ငံသားဝင်းကြီးဒွန်ပရာမော့ဒီနိုင်ကတော့ဗြိတိန်ဆိုးရအနေနဲ့ရိုဟင်ဂျာရေးကိုထူးဆိုးရိမ်မှုတွေရှိနေတယ်လို့သတင်းတော့ဒီကိုပြန်ပြီးတော့ပြောပြပါရယ်ဝင်းကြီးဂျွန်ဆန်ဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခတွေကိုတောက်တွေ့ဆုံခဲ့ပြီးတော့မြန်မာနိုင်ငံကိုတယောက်ခဲ့တဲ့အခါမှာလည်းနိုင်
India Tauman Kashmir Titaga, Sisakantuku, Pakistan, Chisai, Jaish E. Mohammed Situja Puga, Taka Delu, India Gagwe, Winji, Nimala, Sita Ramanga, Tanila Nima, Sosella D, Tidre, Pakistan, Raka, Pisa, Melu Piobari, then a Jiri Tessin, Tare, Situjarika, Sani Ayumataki, we have Takikarit, Sita, Naune, Ayatat, Ua, Situja, Tone, to Tisunkiara, Pipari, Situjarika, Tidagan, Nitan, Secondary, as Yaka Dugova, Takikarit, Daya, to Seurima, Mutamina.
America သမ္မတ Donald Trump ရဲ့ချွေးမ Vanessa Trump ဟာအမျိုးအမည်မဖော်ပြနိုင်တဲ့ဖြူရောင်အမှုန့်တွေပါဝင်တဲ့ဆိုင်လုံးကိုဖွင့်ပေါက်ခဲ့ပြီးတဲ့နောက်ပိုင်းဆေးရုံကိုခေါ်သွားခဲ့ပါတယ်။အစပိုင်းစစ်ဆေးမှုတွေအရအဲ့ဒီဆိုင်ထဲမှာပါတဲ့အမှုန့်တွေဟာအနည်းမရှိဘူးလို့ဆိုပါတယ်။နယူးယောက်မြို့မှာရှိနေတဲ့သမ္မတ Donald Trump ရဲ့သား Donald Trump Jr. ရဲ့အင်္ဂလိပ်စာနဲ့တင်းနာနေဆိုတဲ့ဘက်ကရောက်လာခဲ့တဲ့အဲ့ဒီဆိုင်ကို Vanessa Trump ကဖွင့်ပေါက်ခဲ့တာပါ။အဲ့ဒီဆိုင်ကိုဖွင့်ပြီးတဲ့နောက်ပိုင်း သူဟာ နေမကောင်းဖြစ်လို့ရေးပေါ်ကူညီကယ်ဆယ်ရေးတယ်လီဖုန်းဆက်ခေါ်ခဲ့ရတယ်လို့ရဲတပ်ဖွဲ့ကဆိုပါတယ်။အနေနဲ့ကင်းရှင်းအောင်သူ့ရဲ့နေအိမ်ကိုလုံခြုံရေးတပ်ဖွဲ့တွေဆီလုခဲ့ရတယ်လို့လည်းရဲတွေကဆိုပါတယ်။ဒီတန်းရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကုကျော်အောင်လင်းတို့ကြီးညာတောက်ခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းဆောင်မားတွေကိုထုတ်လွှင့်ပေးဖို့အချိန်ရောက်
Ruinya doka dari niya yang piyai, nafsu cini rigu tiga tabir suini bu sih dia jang kula temaga saya nyama tamaji haudu sanga piwale. Kula temaga doka dari niya saya mahamini ne, nengai saya kula temaga letak tuh imu jodoh naga le, adi suini bu maja kain pinet petanane ruinya rie. Cini nafsu cini rigu tempia pija bu sih bale, main jeneng nengai pisungu pija pija bale macamya.
ဒီကနေ့မြန်မာ့ခင်မှာကမ္ဘာအကြီးမားဆုံးလူသားဘေးဒုက္ခဖြစ်လာတဲ့ရိုဟင်ဂျာပြည်ထနာကိုမြန်မာအစိုးရကင်တွယ်ဖြေရှင်းနေတဲ့အခြေအနေကိုလုံခြုံရေးကောင်စီကစောင့်ကြည့်နေတာပါအခုဖေဗူလာ17ရက်အင်္ဂါနေ့မှာအများပြည်သူသိစေမဲ့လုံခြုံရေးကောင်စီစည်းဝေးမှာတော့ဘင်္ဂလားဒေ့ရှ်မှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်9000နီးပါးမြန်မာနိုင်ငံဘက်ကစီစစ်ပြီးလက်ခံမဲ့နောက်ဆုံးအခြေအ ဆိုင်ရာမြန်မာတမ်မတ်ကြီးဟောက်တူဆွမ်းကပြောရေးကိုပြောပါရစေ
။အဓိကတော့အရင်ကျွန်တော်တို့တဘာပြည်ထုတ်ပြန်ချက်ထက်မှာပါတဲ့အတိုင်းပဲဒီတစ်ဆက်နိုင်ငံတိတ်ဆောင်သွားတဲ့သူတွေပြန်လည်လက်ခံရေးကိစ္စ။ဒီဟာကတော့အဓိကဖြစ်မှာပေါ့။အဲ့ဒီဟာနဲ့နောက်နိုင်ငံသားပြည်ခုကိစ္စတို့ကြားရဖြစ်မှာပေါ့လေ။အဲ့တော့ဒီကျွန်တော်တို့ဘက်ကတော့အခုလုပ်နေတာလည်းအများကြီးတဲ့အတိုင်းပဲကျွန်တော်တို့ကတော့အကုန်လုံးလက်ခံပြန်လည်လက်ခံဖို့အတွက်အဆင်ပြေဖြစ်နေပြီ။နိုင်ငံဘင်္ဂလားဒေ့ရဲ့သဘောတူညီထားတဲ့အတိုင်းပဲကျွန်တော်တို့ကပြန်လည်လက်ခံရေးစခန်းတစ်ခုလုပ်ထားတယ်။နောက်ပြီးတော့ယာယီနေရာချထားဖို့လုပ်ငန်းနေရာတစ်ခုကျွန်တော်တို့ဟိုပြင်ဆင်ထားပြီးပြီ။အဓိကကတော့ကျွန်တော်တို့ပြန်လည်လက်ခံဖို့ကျွန်တော်တို့ကစဉ်စဉ်ဖြစ်နေတဲ့ဟာကိုလုပ်ငန်းတကယ်စဖို့ဆိုလို့ရှိရင်ဟိုဘက်ကနေပြီးတော့ပြန်လာမဲ့လူရဲ့စစ်စစ်ပြီးသားစည်ရင်းကိုကျွန်တော်တို့ပြန်ပေးရမှာပေါ့။ပြီးတော့မှအဲ့စည်ရင်းကိုကျွန်တော်ကကြည့်ပြီးတော့မှန်ပြီးဒီလူတွေကတော့ဒီတခိုင်ပြည်နယ်နဲ့မောင်တော်ဒေသမှာအမှန်တကယ်နေထိုင်ခဲ့တဲ့ဟုတ်မဟုတ်ဆိုတော့ကျွန်တော်တို့ကပြန်စစ်ဆေးရမှာစစ်ဆေးပြီးတော့မှတခါမှန်ပြီဆိုတော့မှကျွန်တော်တို့အဲ့ဆိုင်ကိုပြန်ပို့ပြီးအဲ့ဒီတိုင်းဟိုလက်ခံဖို့သူတို့ပြန်လာဖို့အစီအစဉ်ကျွန်တော်စရမှာပေါ့နော်အခုကတော့ဘင်္ဂလားဒေ့ရှ်ဘက်ကအကြောင်းမျိုးကြောင့်ပေါ့ဗျာသူတို့စီကဆင်းရင်းလဲကျွန်တော်တို့ကိုဟိုပြန်ပို့မယ်ဆင်းရင်းလဲမပေးနိုင်ကြတဲ့ခါကျတော့ကျွန်တော်ဒီတုံကစတင်လို့မရတာပဲ
ဟုတ်ကဲ့အခုဖြစ်နေတာကမြမအစိုးရဘက်ကကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုမရှိသေးဘူးလို့ဝေဖန်ထောက်ပြနေတာကြီးလည်းရှိပါတယ်ဒီပေါ်မှာတန်မတ်ကြီးရဲ့အမြင်ဘယ်လိုရှိပါလဲရှင်
ကြတော့အခုလောလောဆယ်ကျွန်တော်တို့ရဲ့ capacity နဲ့ပေါ့နော်ကျွန်တော်လုပ်နိုင်တဲ့အတိုင်းတားရတနည်းကိုလူ300လက်ခံဖို့ကျွန်တော်တို့ကလုပ်ထားတာဟုတ်အဲ့တော့ကျွန်တော်ပြန်လက်ခံတဲ့ဟိုစခန်းတစ်ခုမှာတစ်ခုကိုကျွန်တော်တို့က150ဆို300ပဲကျွန်တော်တည့်တည့်ကိုလက်ခံဖို့စစ်စစ်ရအောင်ပါဟုတ်သူတို့အဲ့တော့သူတို့ကိုလက်ခံဖို့300ပဲဆိုတဲ့ခါကျကျွန်တော်တို့တနင်္လာနေ့လောလောဆယ်ချိန်မှာတော့ကျွန်တော်တို့ရဲ့အခုပြင်ဆင်ထားတဲ့နေရာဘာမှမနိုင်ကြရလည်းမရှိဘူးလေဟိုဘက်ကစစ်စစ်ပြီးသားဟိုကျွန်တော်တို့ကစစ်စစ်ပြီးတော့မနဲ့ဆိုပြီးတော့ထပ်မံစစ်ဆေးပြီးမှနဲ့ဆိုလို့ရှိရင်တော့ဟိုတို့အဲ့ဒီမှာရောက်လာတဲ့ခါကျတော့ကျွန်တော်တို့လက်ခံဖို့ပဲဆိုတော့လောလောဆယ်ကကျွန်တော်တို့ကအဲကျွန်တော်တို့ရဲ့အတိုင်းတာနေရကျွန်တော်တို့နိုင်တယ်သို့တော်လည်းပဲနောက်တနေ့မှတကယ်လို့ဟလာလူရည်များလာမယ်လက်ခံရေးစခန်းတွေတိုးချဲ့လာမယ်ပြန်လာတဲ့လူတွေများလာမယ်ဆိုရင်တော့အဲ့ချိန်ခါကျရင်တော့လိုအပ်တယ်လို့ကျွန်တော်တို့ကတော့အကူအညီတောင်းရင်တောင်းရမှာပေါ့လေအဲ့ဒါရှိမှာပ
ါဒီကနေ့လုံခြုံရေးကောင်စီမှာရိုဟင်ဂျာအရေးနောက်ဆုံးအခြေအနေတင်ပြမယ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီကတော့ဒုက္ခသည်တွေညည့်ရပြန်ပို့ရေးကိစ္စမှာမြမအစိုးရဘက်ကဖြည့်ရှင်းပေးဖို့လိုအပ်နေတဲ့ပြဿနာတွေကိုထိထိရောက်ရောက်ဖြည့်ရှင်းဆောင်ရွက်ခြင်းမရှိသေးတဲ့အတွက် ဒုက္ခသည်တွေပြန်ဖို့အချိန်ဆောလွန်နေသေးတယ်လို့ဇန်နဝါရီလကသတင်းတောက်တွေကိုပြောဆိုခဲ့တာပါအလားတူဖိလစ်ပိုဂရန်ဒီနဲ့အတူအစင်ခံတင်ပြမယ်ကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်ဂျက်ဖရီဖက်မန်ကလည်းရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးမှာပြန်လည်တင်ပြရေးဆိုင်ရာအထောက်အကူပံ့မှုတွေရှိဖို့လိုအပ်နေတဲ့အပြင်အတွေ့အကြုံများတဲ့ကုလသမဂ္ဂအေဂျင်စီအဖွဲ့တွေနဲ့မြန်မာအစိုး ခွင့်ပြုဖို့တောင်းခံထားတာကိုမြန်မာအစိုးရကအခုချိန်ဟာတင့်တော်တဲ့အချိန်မဟုတ်သေးကြောင်းပြောဆိုပြီးညှင်းဆိုခဲ့ကြောင်းလုံခြုံရေးကောင်စီရဲ့ဖေဖော်ဝါရီလအတွက်လှည့်ကြဥက္ကဋ္ဌကူဝိတ်နိုင်ငံတပ်အမတ်ကြီးမန်ဆူအယ်အိုဒဘီကတင်ပြတော်တွေကိုပြောခဲ့ပါတယ်လုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်တွေဖြစ်တဲ့ဗြိတိန်ပြင်သစ်အမေရိကန်ပြည်ထောင်စုနဲ့အခြားငါးနိုင်ငံဖြစ်တဲ ဖော်ဝါရီလ9ရက်နေ့ကလုံခြုံရေးကောင်စီကိုအဆိုတင်သွင်းခဲ့တာဖြစ်ပါတယ်ရှင
်။မှန်ရင်နဲ့ပြောပြတော့တာပါ။ရင်းကြအရေးနဲ့ထပ်ပြီးတော့ဆက်ပြီးတော့ဒီသတင်းနဲ့ဆက်ဆက်တဲ့သတင်းကိုတင်ပြမယ်ဆိုရင်ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံနေဆက်မှာထွက်ပြေးတင်းရှောင်နေကြတဲ့ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာနိုင်ငံပြန်လာကြဖို့အတွက်မြန်မာပြည်ထရေးဝန်ကြီးကိုယ်တိုင်နေဆက်သွားပြီးတော့ပြောဆိုခဲ့ပါတယ်။ဒီပြောဆိုချက်ကိုရိုက်ကူးထားတဲ့အင်တာနက်လူမှုဗီဒီယိုကလည်းအင်တာနက်လူမှုကွန်ရက်မှာပြန့်နှံ့နေပါတယ်။အဲဒီကြောင့်လည်းပတ်သက်ပြီးတော့ကိုကျော်အောင်လင်းကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
။ပြည်ထရေးဒုဝန်ကြီးပိုကျော်အောင်ဆိုးနဲ့အဖွဲ့ဟာဘင်္ဂလားဒေ့ရှ်နဲ့မြန်မာနေဆက်ကြားကတန်ဘရူးဒေသမှာရောက်နေကြတဲ့ရိုဟင်ဂျာမွတ်စလင်တွေကိုပြည်ကတော့ကြာနေကတွားရောက်တွေ့ဆုံပြီးတော့မြန်မာပြည်ဘက်ကိုပြန်လာကြဖို့ပြောခဲ့ပါတယ်
။ကျွန်တော်တို့ကတော့အစိုးရရဲ့တာဝန်ပေးချက်အရခင်ဗျားတို့ဒီပြန်လာခြင်းနဲ့ဆိုတဲ့အတွက်ကျွန်တော်တို့ကတော့ဒါရောက်ချင်းဖြစ်ပါတယ်။န
ောက်ဆုံးဒီကရေး government ဒီကရေးတွေမှန်းသွားရောဘာလို့ကုနာအဲ့ဘက်ဆရာကဲဒီ level ကိုဆက်ရတာရယ်ဒီကရေး
။နောက်ဆွေးနွေးတဲ့ဒီလမ်းကိုခင်ဗျားတို့မြေချက်မှုဆိုရင်လည်းကျွန်တော်တို့ကတော့ပြောကြရမှာဖြစ်ပါဘူးလို့ခင်ဗျားတို့ဆိုပေးတယ်ဒီတဲ့ကိုကျွန်တော်တို့ကဆွေးနွေးခြင်းတွေအတွက်ကျွန်တော်ဒီနေ့မပြန်ခင်ကြည့်ကျွန်တော်တို့ကဆောက်ဦးမှာပါခင်ဗျားတို့ကမနာတော့ဘူးဆိုရင်တော့ကျွန်တော်တို့ဆွေးနွေးရေးလုပ်ငန်းစဉ်အားလုံးကိုရပ်ဆိုင်ပါမယ်အဲဒါကြောင့်ကျွန်တော်တို့အချိန်တစ်ခုဖတ်ပေးပါတယ်ခင်ဗျားတို့စဉ်းစားလို့ရအောင်ခင်ဗျားတို့မစဉ်းစားတော့ဘူးသုံးဖြတ်ပြီးမပြေတော့ဘူးဆိုရင်လည်းကျွန်တော်တို့ပြန်ပါမယ်ဘ
ာသူမှာဆိုတော့ဂရီဘဘလိုဟိလေ
ဘုကျော်အောင်ဆိုးရဲ့ပြောဆိုချက်ကိုဘာသာပြန်ကနေတဆင့်ရိုညာတွေကိုပြောပြနေတဲ့အတန်ပါဒီပြောဆိုချက်ကိုရိုက်ကူးထားတဲ့ဗီဒီယိုဖိုင်ကိုမလေးရှားနိုင်ငံအခြေစိုက်အလွတ်သတင်းတောက်တူလည်းဖြစ်ရိုညာရေးကိုအာရုံစိုက်နေသူတူလည်းဖြစ်တဲ့အန်ဝါ S မိုဟာမက်ကတောက်ကြနေကပဲသူ့ရဲ့ Facebook အင်တာနက်လူမှုကွန်ရက်ကနေတဆင့်တင်ခဲ့ပြီးတော့တခြားလူမှုကွန်ရက်တွေမှာလည်းဒီဗီဒီယိုပြန့်နှံ့နေပါလေ။နိုင်ငံနေဆက်အကြားကတမ်ဘရူဒေတာဟာဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံအကြားသူပိုင်နိုင်ငံပိုင်နိုင်ငံဆိုပြီးတော့ငင်းပွားနေတဲ့ No Man's Land ဆိုတဲ့နေရာပါ။အ
ခုပဲလို့ဒါအခုကျွန်တော်တို့ရှိနေနေတာဟာမြန်မာနိုင်ငံအစိုးရရဲ့ပိုင်နဲ့ဆဲမှာပဲဖ
ြစ်တယ်။ This is Burma Government idea with this
အော်ဒီမှာအစိုးရရဲ့တရားဥပဒေစိုးမိုးအောက်မှာရှိတဲ့နေပြည်တော်ဖြစ်တဲ့အစိုးရကတော့အခုလေလုံထုံးလုံးနေနေဆက်တဲ့ဆောင်ရွက်သွားပါမယ
်ဘာမှမဟုတ်ကာယဒါကနုနဲ့တည်တယ်လောက်ကဘိုရီဗာရာဇင်းနဲ့ပြည်ပြည်ပြည်လာပဲ
ဗီဒီယိုထဲမှာမြင်ရတာကတော့ရိုဟင်ဂျာတွေကနေဆက် CEO ရဲ့တစ်ဖက်ချမ်းမှာရှိနေပြီးဘိုချော့အောင်ဆိုးက CEO ရဲ့တစ်ဖက်ချမ်းကနေပြီးတော့လှမ်းပြီးတော့ရိုဟင်ဂျာတွေကိုပြောနေတာတွေ့ရပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်မှုတွေဖြစ်ခဲ့တဲ့ပြီးခဲ့တဲ့ဩဂုတ်လကစပြီးတော့တမ်ဘရူဒေတာဘက်ကိုထွက်ပြေးလာကြတဲ့ရိုဟင်ဂျာမွတ်စလင်တွေဟာ6500ကျော်ရှိတယ်လို့ဖေဖော်ဝါရီလ10ရက်နေ့ထုတ်ဒါကာထရီဘျူးန်သတင်းစာမှာဖော်ပြထားပါတယ်။အဲ့ဒီဒေတာမှာရောက်နေကြတဲ့ရိုဟင်ဂျာတွေကတော့မြန်မာပြည်ထရေးဒုဝန်ကြီးရဲ့ကမ်းလှမ်းချက်ကိုလက်ခံနိုင်မှာမဟုတ်ဘူး။ဘာကြောင့်လဲဆိုတော့သူတို့မြန်မာပြည်ကိုပြန်ရင်ရိုဟင်ဂျာတိုင်းသားအဖြစ်သူတို့ကိုမြန်မာစိုးရကအသိမှတ်ပြုမှာမဟုတ်လို့ပဲလို့မောင်တော်ဒေတာကထွက်ပြေးလာခဲ့တဲ့ရိုဟင်ဂျာ2ရဲ့ပြောဆိုချက်ကိုလည်းဒါကာထရီဘျူးန်သတင်းစာမှာဖော်ပြထားပါတယ်။အဲ့ဒီမှာရောက်နေတဲ့ရိုဟင်ဂျာအမျိုးသမီးဂျူလီကာကတ်ထွန်းကလည်းနေကိမဲ့ဆိုရင်မြန်မာပြည်ဘက်ကရဟယင်တွေသူတို့ရှိတဲ့နေရာတွေပေါ်မှာပြန်တမ်းပြီးရဟယင်ဘုံကနေပြီးတော့တနက်တည်းနဲ့သူတို့ဘက်ကိုချိန်ထားတဲ့အကြောင်းမြန်မာလက်နက်ကိုင်စစ်သားတွေလည်းနေဆက်မှာခင်းလဲ့နေတဲ့အကြောင်းဒီနေရာကနေထွက်ပေးဖို့မြန်မာစစ်တပ်နေကြားဆောင်တပ်နဲ့အရက်ဖက်အရာရှိတွေသူတို့စီကိုနေတိုင်းလာပြီးတော့ချိန်ချမှုတွေရှိနေတဲ့အကြောင်းရိုညာမျိုးသမီးရဲ့ပြောဆိုချက်ကိုဒါကာထရီဘျူးမှာဖော်ပြထားပါတယ်အခုဆိုရင်ဩဂုတ်လနောက်ပိုင်းမြန်မာပြည်ကနေထွက်ပြေးလာကြတဲ့ရိုညာမွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံမှာ638,900ကျော်ရှိနေပြီလို့ဘင်္ဂလားဒေ့ရှ်အစိုးရကပြောထားပါတယ်ရိုညာဒုက္ခသည်တွေကိုမြန်မာဘက်ကပြန်ပြီးတော့လက်ခံဖို့ဘင်္ဂလားဒေ့ရှ်နဲ့နိုင်ငံသဘောတူညီချက်အရပြန်လာဖို့စီစဉ်ကိုပြီးခဲ့တဲ့လကတည်းကစတင်ခဲ့ပေမဲ့လုံခြုံရေးအကြောင်းပြချက်နဲ့ရိုညာတွေပြန်ရောက်မလာကြသေးပါဘူ
းကိုကျော်အောင်လင်းတင်ပြတော့တာဖြစ်ပါတယ်ဒေါက်တာရှင်မခင်ဗျာတိုင်းရင်းသားပြည်သူအလုံးဒန်းတူညီမျှအခွင့်အရေးရပြီးတော့ကိုကျမကိုဖန်တီးနိုင်ခွင့်ရှိတဲ့ဖက်ဒရယ်ပြည်ထောင်စုတရတည်ထောင်နိုင်မှု1949 Pinlong Sajok Ba Kadikwo Di Dain Pyo Mo Pwe Letri Chaja Akaun Te Pho Wo Lu Ba Re Lu Tain Na Khaun Zong Ni Ga Pyo Su Lai Ba Re Su Ya Ne Tep Phe Ka Tain Na Ri Ne Myo Da Yin Nya Si Yi Saung Yue Nan Yi Khai Ma Re Yong Ji Mu Ti Saung Ma Da Federal Pi Jong Su Ji Ti Saung Nai Ma Phit De Lu Le Thauk Pya Ja Ba Re Chaung Zong Go Ma Su Mong Ga Su Ji Tin Pya Tha Ba Re
ဟုတ်ပါတယ်2087ခုနှစ်ဖေဖော်ဝါရီလ12ရက်နေ့မှာကြာရောက်တဲ့86တကြိမ်မြောက်ပြည်တော်စုနေ့အခမ်းအနားတွေကိုတော့မြန်မာနိုင်ငံတော်ဝန်ပြည်နယ်နဲ့တိုင်းဒေသကြီးမှာကျင်းပပြီးနိုင်ငံတော်သမ္မတဦးထင်ကျော်ကပြည်တော်စုနေ့တဝန်လာပေးပို့ပြီးတော့ပြည်သူအများလူလားတောင်းတာတယ်ဒီမိုကရေစီဖက်ဒရယ်ပြည်တော်စုတည်ဆောက်နိုင်ရေးတိုင်းရင်းသားတွေကအားလုံးဝိုင်းဝန်းပူးပေါင်းဆောင်ရွက်ပေးဖို့သမ္မတ
နဲ့အညီတိုင်းရင်းသားတွေအားလုံးဒန်းလူညီများစွာနဲ့ကိုယ့်ဂျမားကိုလွတ်လပ်စွာဖန်တီးနိုင်ခွင့်ကိုပေါ်ဆောင်ပေးဖို့အရေးကြီးပါတယ်လို့ကချင်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာတူးကြာကပြည်တော်စုနေမှာတိုက်တွန်းလိုက်ပါတယ
်ပြည်တော်စုနဲ့ဖြစ်တည်နေတာပါနော်ဒါဒီအပြစ်တရားပြေဝတဲ့ပြည်တော်စုနဲ့ဖြစ်တည်နေပါတယ်လက်ရှိခုနှစ်ခုနှစ်ကဘူဂျိုအောင်ဆန်းကပြည်ကိုတည်ခဲ့တဲ့အတိုင်းဒီအားလုံးပူပေါင်းနေထိုင်နိုင်တဲ့ဒီတပ်သူညီညွတ်မှုခွဲခြားစစ်ဆန်မှုမရှိနောက်ကိုဒီဘက်ကိုဖန်ပြခွင့်ရှိတဲ့ကိုယ်ပိုင်ပြသားခွင့်ကိုယ်ပိုင်အုပ်ချုပ်ရေးရှိတဲ့ဟိုဖက်ဒရယ်ပြည်ထောင်စုပုံစံနဲ့ဖွဲ့စည်းတဲ့ပြည်ထောင်စုမျိုးဖြစ်တည်နေတာပေါ့ပြည်ထောင်စုနဲ့လည်းပြည်မှာပြုတ်ပါတယ်အဲကျူးဆိုပါတယ်ပြည်မှာပြုတ်တန်ဖိုးထားပါတယ်ဒါမဲ့ပြေဝတဲ့အစ်စ်တာရပြည်စုနဲ့ပြည်ထောင်စုနဲ့ဖြစ်တည်နေတာပေါ့ဗျာဟုတ်ကဲ့
ရှမ်းပြည်နယ်ဆိုရနယ်မျိုးသားဒီမိုကရေစီဖွဲ့ချုပ်တို့ကဥဆောင်ပြီးတော့ကျင်းပတယ်ဒီကနေ့ရှမ်းပြည်နယ်ပင်လုံမြို့ကပြည်တော်စုနေအခမ်းအနားကိုကိုယ်တိုင်တွားတက်ရောက်ခဲ့တဲ့ရန်ကုန်တိုင်းဗဟိုလူငယ်လုပ်ငန်းအဖွဲ့ကော်မတီဝင်မဲ့ဤရွှေစင်ညွန့်ကပင်လုံစိတ်တက်နဲ့အညီစစ်မှန်တဲ့ဖက်ဒရယ်ပြည်တော်စုဖော်ဆောင်နိုင်ရေးနိုင်ငံရေးအင်အားစုတွေနဲ့အတူတိုင်းရင်းသားတွေဝိုင်းဝန်းကောင်းထည်ဖော်ဆောင်ရဖို့အရေးကြီးတယ်လို့ပြောဆိုပါရတယ်
။ပြည်လုံကမဟုတ်အညီတဲ့အင်တာရေးကြီးတဲ့ဟိုအခမ်းအနားတဲဘူတိုင်းပြည်ရဲ့တိုင်းသားအလုံးဆောင်ရွက်ဒီမှာမခွဲကြဘဲနဲ့လွတ်လပ်ယူကြအောင်ပြောင်းဆက်ဦးဆောင်ပြီးတိုင်းသားကောင်းဆောင်ပြီးခွဲဆဲတဲ့ဒီပြည်လုံရဲ့အခိတ်အမှတ်ကြီးရောဒါကတော့မဒီပွဲကိုတည်ရတဲ့ဓမ္မပို့ပြီးတော့ခိုင်မာတဲ့တံတိုက်ကံကြီးချဖြစ်တယ်။အဲ့ဒါပါနေဆိုအမားတို့ပြည်အောင်စုကြီးကိုခိုင်ခိုင်မာမာဒီချက်ဖြစ်အောင်စူးစမ်းပြီးတော့တောင်တန်းကြီးမှာမခွဲကြဘဲနဲ့တိုင်းသားအလုံးဒန်းသူကြီးရဲ့အခွင့်အရေးတွေရရှိဖို့မတို့ကိုယ်တိုင်လည်းစူးစမ်းဆောင်ရွက်ဆောင်ရွက်ဖို့ပို့ပြီးတော့အားမန်နေဖြစ်တယ်။ဟိုမတို့ကိုယ်တိုင်ပါဝင်ဆင်ခြင်ရမယ်လို့မတို့မပြောလင်းနေဘူးနော်။ဒီတော့မတို့ပို့ချုပ်ကိုယ်တိုင်အဥပဒေတိုင်းသားကောင်းဆောင်တွေအများစုကနိုင်ငံကိုနိုင်ငံရဲ့စီလုံးကြီးတွေအဲကျေးဥမြင့်ကြီးတွေခံမှာဖို့တဲ့စူးစမ်းခဲ့တဲ့အဖေမနီယာဒီမှာကိုယ်တိုင်ရောက်အမတော့အင်မတန်ပြောရှင်ပြီးတော့ဝန်တာဖြစ်ဖြစ်ပါတယ်မှန
်နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်ဦးဆောင်ပြီးဒီမိုကရေစီပြည်တော်စုထူထောင်ရေးပြည်တွင်းငြိမ်းချမ်းရေးပေါ်ဆောင်နေချိန်မှာနိုင်ငံရေးတွေ့ဆုံဆွေးနွေးမှုတွေမှာအားလုံးပါဝင်ရေးနဲ့တိုင်းရင်းသားတွေကြားယုံကြည်မှုတည်ဆောက်နိုင်ရေးအရေးကြီးဆုံးဖြစ်တယ်ဆိုတာကိုလည်းကရင်ပြည်သူပါတီရဲ့အထွေထွေအတွင်ရေးမှူးဦးစောစေဝါကလည်းပြည်တော်စုနဲ့သတင်းစကားပါပါတယ
်ပထမဆုံးငြိမ်းချမ်းရေးပြီးရပြီးတော့နိုင်ငံတော်ဤဖို့မျိုးတိုးတက်ပါစေလို့ကျွန်တော်ဆန္ဒပြုပါတယ်အဖေမဆုံးနိုင်ငံတော်အဖေပေါ့နော်နိုင်ငံတော်အနေထားကတော့ဟိုမြန်မာနိုင်ငံနဲ့ပြည်ထောင်အမျိုးမျိုးတွေ့တွေ့နေရတဲ့ကာလမှာအတိုင်းပြည်သားတွေအားလုံးစီးလုံးညီညွတ်နဲ့ဆက်ရှိပြီးခံစွာနဲ့ဒီခေတ်ခေတ်တွေကျော်လွှားကြပြီးတော့ဉာဏ်တရားပြီးတော့ဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတော်ကြီးရောက်ရှိတဲ့အထိအားလုံးဝဲဝဲလုပ်ကြဖို့တောင်းရှိတယ်လုပ်ကြရမယ်အဲနော်ဆက်ရှိလက်ရှိနဲ့ဒီလူမျိုးရှိပေါ့ကွာနော်ဒီလူမျိုးရှိအခုပြောကြည့်တို့အောင်မြင်တော့အားလုံးဆက်ရှိလက်ရှိနဲ့ဒီခံစည်းနဲ့တယောက်တယောက်နားလည်မှုအပြည့်အဝနဲ့နိုင်ငံကြီးသားကောင်းပြည်သားဆိုရတယ်ဒါဒီကျော်လောပြီးတော့တို့ဒီငင်းချမ်းတိုင်းပုံပြတွတ်တဲ့နိုင်ငံတော်ကြီးရရှိပါစေလို့ဆရာပြပါတယ
်ပြည်တော်စုနဲ့တမရမေကွန်းပါပြည်တော်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံမသည်ဒီမိုကရေစီဖက်ဒရယ်ပြည်တော်စုဖော်ဆောင်နိုင်ရေးဆိုတဲ့တိုက်တွန်းချက်အပေါ်မှာတော့ဒေါက်တာတူးကြာကအမျိုးသားရင်ကြားစီရေးအတွက်ခိုင်မာတဲ့ယုံကြည်မှုတည်ဆောက်နိုင်မှုကအရေးကြီးဆုံးဖြစ်တယ်လို့ဆိုပါတယ်
တမတော်ဒီကျတဲ့ဒီကောင်စုနဲ့မိကျတော့ကောင်းပါလေဒါဆိုလက်ပြကောင်းတဲ့ပုံနယ်မှုအရေးကြီးပါအဲလက်ပြကောင်းတဲ့ပုံနယ်မှုဆိုလို့ရှိရင်တော့အနိုင်တော်တင်မခံမျိုးသားအများသားပြောနေတယ်အမျိုးသားရင်ကြားစီရေးအဲဒီကအများပြည်ဆောင်နိုင်ဖို့လိုအပ်တာပေါ့အဲအမျိုးသားရင်ကြားစီရေးမှာဒီတိုင်းသားဒီမျိုးသတ်လို့နေရောပေါ့အမျိုးသားရင်ကြားစီရေးဒီဆော့ဖ်ဝဲမှာအလုံးစုစုဘောသူနဲ့ဒီနိုင်ငံရဲ့ပြည်နာကိုနိုင်ငံရဲ့ဝဲဝဲမှာဝိုင်းဝန်းဖြည့်ရှင်တဲ့နီးနာကိုကျွန်တော်အလုံးစုတုံးနိုင်ဖို့တာလိုအပ်တယ်။မစစ်ပြည်ရစုပင်လုံလမ်းကြောင်းဟာဒါအင်တာနန်ကနဲ့လမ်းကြောင်းဖြစ်တယ်
။82နှစ်မြောက်ပြည်တော်စုနေအခမ်းအနားကိုတော့နေပြည်တော်အပါဝင်နိုင်ငံတော်ဝန်မှာပြည်내အစိုးရတွေကဦးစီးပြီးလွှတ်တော်တာဝန်ရှိသူတွေနိုင်ငံရေးပါတီတွေနိုင်ငံရေးအင်အားစုတွေကဦးစီးပြီးတော့ဒေသခံပြည်သူတွေနဲ့အတူပြည်တော်စုနေအခမ်းအနားကိုကျင်းပခဲ့ကြပါတယ်။
မဆုမွန်စူးကြီးတင်ပြသွားတာဖြစ်ပါတယ်အခုတော့နိုင်ငံတကာဘက်ကိုလှည့်အောင်ပါ Dini, Dizemala, Sayani, Majaya, me, Gula de Maga, Luku, Yinya, Saran, Yiswere, Nikona, Semya, Tame, Gusinu, Gula de Maga, Season Yemuri, Guria, Savi, or Luzon, Yavi, Pipare, and Nikona, Se, Hila, get it, die on. Shintani, Zepide, D, Saran, Sele, Kaimazio, Saramba, Luku, Yia, Laina, me, Chadigu, Nanga, Suyari, Laina, Rudalu, Piduriale, D, Sarantai, Gagway, Yazi, Nanyi, Ubrine, Tinjang Buyha, Yiji de Lu, Asha, Lukuni, Puyiga, Piovale, Piso, Doki Mutaka, Piopia, Bivale, Makra.
Gula Tamaga, Berenian Sarango, Tango, Lisa Shikunema, American Tamaragro, Hong, Elena, Roosevelt, Usamune, Nanganzong, Duransa, Puesi, Divi Bawane, Puega, Pienden Nangan Pari Numa, Mujan, Yiswege, Lapsipare, Dudia Gavasi, Trent Chung Trijale, Sowari, Lukuni, Chopa Mumuri, Nautica Tapi, Majonga Zibu, Gawere, and Ine, Dijinia Zarango, Yiswege, Raba. Ludare, Dandu Nimiamu Shia Mepien, Javan Gwene, Duniamis, Red Yonji Mune, Queta, Sassandari Malopo, Mucha Tare, Gula Tamaga, Jinia Zerandre, Bone Chincho, Caniaraga, Queta, Sassamuba, Gabama Mindriniare, Luquin Chopa Murine, Yatana Amiapia, Yinigaro, Chamatare, Gula Tamaga, Jinia Zeramba, Muda, Maloja, Lave Pidelo, Gula Tamaga, Luquin Sayayayon, Pioguia, Rupert Goberga, Piovare.
I think in the current climate, a lot of those issues are really crystallizing.
Me too, Lushamu, Chimas, Russian, Degaga, Mutamidi, Dandu Nina, Yabangue, Siamelu, Piotara, Longer and Nepal, Conesajo Gregava, Tome, Mutamidi, Yabangue, Chi, Chopo, Caniavari, Agura, Me too, Lushamu, Polavavi, Edoma, Mutamidi, Belau, Kanzani, the Lesurago, Tila Javari, Ditema, the Get Democracy, Shizon, and Giriga, Mutamidi, Pawanirava.
အာရှလူခွင့်ကော်မရှင်ကရှေ့နေဦးမင်းလွင်ဦးကတော့လူခွင့်ရဲ့ဂျင်ညာစံပါအချက်လက်တွေအတိုင်းလိုင်းလာဆောင်ရွက်ဖို့ကိစ္စဟာနိုင်ငံတိုင်းအတွက်မလွယ်ကူပါဘူးလို့ပြောပါတယ်။ဘာဖြစ်လို့လဲဆိုတော့ကိုယ်နိုင်ငံရဲ့ယဉ်ကျေးမှုဓလိထုံးနှံစတာတွေအီဆိုတဲ့နိုင်ငံတွေမှာဆိုရင်ဥပဒေရဲ့အသုံးပြကခရီးရောက်ရောက်ဖြစ်တာတွေရှိတယ်။ဥပမာအပြင်ပြင်းရလို့မျိုးမှာဆိုလို့ရှိရင်သူတို တိတိယောမတားစီနိုင်တဲ့ကိစ္စမျိုးတွေကြုံရတယ်ကျွန်တော်မြန်မာနိုင်ငံမှာလည်းအခုဆိုကြုံနေရတယ်ပေါ့နော်ပဲငယ်အတ္တမပြုခြင်းမှုတွေဒုသတ်မှုတွေနေ့စဉ်နဲ့မပြတ်တွေ့နေရတယ်ဥပဒေမှာပြဋ္ဌာန်းထားတော့ညာလေဥပဒေကိုဆောင်ရွက်နိုင်တဲ့အဖွဲ့အစည်းတွေကထိရောက်ကင်းထန်နေပြစ်ဒဏ်တွေမချမှတ်တဲ့အခါကျတော့ဒီပြစ်မှုမျိုးကိုတူးလုံးမုံမကြောက်တဲ့သူတွေကတပြေးပြေးနဲ့ပေါ်လာတဲ့အခုမြန်မာပြည်မှာဆိုရင်စက်ငင်မရိကျူးလွန်တဲ့သူတွေဆိုရင်ပေဒံအထူးအပြစ်ပေးပါလို့ပြောတယ်။အဲတစ်ဖက်ကလည်းနိုင်ငံတော်ဝါမှာပေဒံကိုပေဖြစ်ပေးပါဆိုပြီးတော့ပြောနေကြတယ်။အဲ့တော့အဲ့ဒီဒီကြားထဲမှာညှိနှိုင်းပြီးလှုပ်ရတဲ့ကိစ္စတွေအကျိုးကတော်တော်ခက်ခဲခက်ခဲရှိပါတယ
်။ရခိုင်ရင်းနဲ့ပတ်သက်လို့ဖြစ်စေတိုင်းဒေသတွေမှာဖြစ်စေမြန်မာနိုင်ငံရဲ့လူခွင့်ချိုးဖောက်မှုတွေကိုနိုင်ငံတကာကဝေဖန်နေကြပေမဲ့မြန်မာအစိုးရဘက်ကထိထိရောက်ရောက်မလုပ်နိုင်တဲ့အထက်မှာအဓိကကဖွဲ့စည်းပုံအခြေခံဥပဒေကြောင့်လို့ဝေဖန်ပါတယ်
အစိုးရအနေနဲ့ကတော့တင်းမှုကျိုးလွန်တဲ့သူတွေကိုအရေးယူဖို့ကြံပြန်တော့လေတမတော်ကဖွဲ့စည်းပုံအခြေခံဥပဒေမှာကလေးကိုကစက်ပိုင်းဆိုင်နဲ့ပြဿနာတွေကိုတမတော်ကသာစစ်ဆေးစီရင်ဆုံးဖြတ်မယ်ဆိုတာတခုရှိနေတော့ခိရီရောရောဖန်တန်းနိုင်တဲ့စစ်ဆေးစီရင်မှုမျိုးတွေမလုပ်ပြနိုင်တဲ့ဥစ္စာအားနည်းတာပေါ့ဗျာအစိုးရဘက်ကအရေးယူဖို့ပြောတယ်တမတော်ကလည်းအရေးယူတယ်ဘလို့အရေးယူလိုက်မှကျွန်တော်တို့ဘယ်သူမှမသိဘူးဖြစ်နေတာပေါ့နော်ဒါတွေကမကောင်းတဲ့အလားလားဖြစ်တယ်လို့ကျွန်တော်ကမြင်ပါ
လူခွင့်ရေးပညာစရိုင်းရဲ့ကြန့်ခိုင်မှုကိုလူခွင့်ရေးပညာပေးသူတွေကယုံကြည်ကြပါတယ်။ဒါပေမဲ့လည်းအင်တာနက်ခေတ်မှာလက်လက်စွာထုတ်ဖော်ပြောဆိုခွင့်အပါအဝင်ပြဿနာအစ်စ်တွေပေါ်လာနိုင်တယ်လို့ရာသီဥတုပြောင်းလဲမှုကြောင့်လူသားတွေရဲ့လူနေမှုဘဝစားနပ်ရိက္ခာနဲ့တောက်တုံးဆိုင်ရာရပိုင်ခွင့်တွေအတွက်ပါချင်းချမှုတွေကြုံရနိုင်ပြီးဒီပညာစရိုင်းအတွက်မကြခင်နှစ်တွေအတွင်းစိန်ခေါ်မှုတွေနဲ့ရင်ဆိုင်လာရဖို့ရှိနေတယ်လို့လည်းသုံးသပ်ကြပါတယ
်။ဒီ UI မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကိုမားချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 19 19 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။
ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့တနေ့တနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာ။တော်ရရှင်တို့အခုနားဆင်နေကြရတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်ကိုလှိုင်းလို့မီတာ3240 48တို့အပြင်လှိုင်းလက်မီတာ190 kHz 1505ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာနားဆင်ကြရမှာတွေကတော့စစ်ဘသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောင်းထုတ်ချက်ကိုတင်ပြပေးမှဖြစ်တယ်လို့မနေ့ကင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြဖို့ရှိပါတယ်။အပတ်စဉ်အစီအစဉ်တွေတင်ဆက်တဲ့အခါမှာတော
့ The more pervasive sanctions however were imposed on the section 311 and 312.
ဒါကတော့စီးပွားရေးကဏ္ဍကိုတင်ဆက်တဲ့အခါမှာနားဆင်ကြရမှာဖြစ်ပါတယ်။အဲ့ဒါအပြင်တူတာဆုံးနဲ့အမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာပါ။အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုမူရင်းအပေါ်မပြတ်ကောက်နှုတ်ပြီးတော့တင်ပြပေးပါမယ်။ကော့ပရာကိုစီရေးလေ့ကျင့်မှုမှာမြန်မာကထည့်သွင်းခဲ့တဲ့အတွက်အမြင့်ဒေါသထွက်နေကြတဲ့ဆိုပြီးတော့ AP သတင်းဌာနကမက်သျူးပင်နတန်ရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြကြပါမယ်။ရိုဟင်ဂျာတွေပေါ်ရက်စက်ကြမ်းကြုတ်စွာပြည်မှုဆက်ဆံခဲ့တဲ့အတွက်အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံအပေါ်ဒဏ်ခတ်ရေးယူပိတ်ဆို့မှုတွေထပ်မံချမှတ်ဖို့ဖိအားတွေပေးနေချိန်မှာအမေရိကန်ပြည်ထောင်စုကဥဆောင်ပြီးအိန္ဒိယထိုင်းနိုင်ငံမှာပြုလုပ်မဲ့စစ်ရေးလေ့ကျင့်မှုအတွင်းမြန်မာနိုင်ငံကိုထည့်သွင်းနေတာကနေထုတ်ပြဖို့အတွက်အမေရိကန်ဥပဒေပြုလွှတ်တော်အမတ်တွေကတောင်းဆိုနေကြပါတယ်။မြန်မာစစ်တပ်ဟာပြီးခဲ့တဲ့နှစ်လပိုင်းလုံးကရိုဟင်ဂျာစစ်တွေးကြွတွေရဲ့တိုက်ခတ်မှုကြုံရပြီးတဲ့နောက်ထောင်နဲ့ချီပြီးတော့ဒါမှမဟုတ်ရင်ယာနဲ့ချီတဲ့ရိုဟင်ဂျာအရက်သားတွေတပ်ဖြတ်ခဲ့ပြီးတော့သူတို့နေထိုင်တဲ့ကျေးရွာတွေကိုမီးတင်ရှို့ခဲ့ကြပါတယ်။နှစ်စဉ်နိုင်ငံလုံးတပ်ဖွဲ့တွေပါဝင်ပြီးအမေရိကန်ကဥဆောင်ကျင်းပတဲ့အကြီးဆုံးစစ်ရေးလေ့ကျင့်မှုဖြစ်တဲ့ကော့ပရာဂူမှာအရင်ကမြန်မာနိုင်ငံပါဝင်ခဲ့ပေမဲ့အခုဒီချိန်မှာတော့အငင်းပွားစရာဖြစ်နေပါတယ်မြန်မာစစ်ဖက်ဆိုင်ရာအရာရှိ၃ယောက်ကိုလူသားချင်းစာနာမှုအထောက်အကူပေးတဲ့လေ့ကျင့်မှုတွေနဲ့တဘာဝဘေးအန္တရာယ်ကြောက်ရွံ့မှုကယ်ဆယ်ရေးလေ့ကျင့်မှုတွေကိုလိလာသူတွေအဖြစ်တက်ရောက်ဖို့အတွက်ဖိတ်ကြားခဲ့တာဖြစ်တယ်လို့ပင်တဂွန်စစ်ဌာနချုပ်ရဲ့ပြောခွင့်ရသူမရင်းတပ်ဖွဲ့ဒုတိယဗိုလ်မှူးကြီးခရစ်စတိုဖာလော့ဂင်းကပြောပါတယ်ရှင်းရှင်းပြောရရင်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေလှုပ်ဆောင်နေတဲ့စစ်တပ်နဲ့အတူရှင်တွဲဖို့ဆိုတာမဖြစ်သင့်ဘူးလို့အထက်လွှတ်တော်လက်နက်ကိုင်တပ်ဖွဲ့များဆိုင်ရာကော်မတီဥက္ကဋ္ဌဖြစ်တဲ့ Republican အမတ် John McCain ကပြောပါတယ်။မနေ့ကဖြစ်ခဲ့တဲ့အဖြစ်အပျက်တွေမဖြစ်ခင်အချိန်ထိ John McCain ဟာအမေရိကန်နဲ့မြန်မာနိုင်ငံတို့ကြားမှာစစ်ဖက်ဆိုင်ရာဆက်ဆံရေးထားရှိဖို့အတွက်ဆော်ဩခဲ့သူဖြစ်ပါတယ်။အခုတော့သူဟာဒဏ်ခတ်ရေးယူပိတ်ဆို့မှုအစ်စ်တွေကိုချမှတ်ဖို့အတွက်ဥပဒေမူကြမ်းကိုထောက်ခံသူဖြစ်နေပါပြီ။ Democratic အထက်လွှတ်တော်အမတ် Patrick LaHaye နဲ့အထက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌ Ed Wright တို့ကလည်းဥပဒေအရကြီးကြီးမားမားလူခွင့်ရေးကျူးလွန်ဖောက်ပြနေတဲ့ပြပစစ်တပ်ကိုအခုညီမပေးဖို့တားမြစ်ထားပါတယ်။ဒါကြောင့်မြန်မာဟာကော့ပရာဂိုးမှာဘာမှပတ်သက်စရာအကြောင်းမရှိဘူးလို့ပြောနေပါတယ်။နိုင်ငံရေးဝန်ကြီးဌာနကတော့ကော့ပရာဂိုးလေ့ကျင့်မှုဟာလူအသက်တွေကိုကယ်တင်ဖို့အမေရိကန်ပြည်ထောင်စုရဲ့ကြိုးပမ်းမှုဖြစ်တယ်။နာဂစ်ဆက်ကလုံးလေမုန်တိုင်းတဘာဝဘေးအဖြစ်မျိုးကြုံလာခဲ့ရင်ဒေသတွင်းမှာနှိမ့်နှိုင်းဆောင်ရွက်နိုင်စေဖို့ဖြစ်တယ်လို့ပြောပါတယ်။ပင်တဂွန်စစ်ဌာနချုပ်ကလည်းမြန်မာကိုအင်ရှင်ဖြစ်တဲ့ထိုင်းနိုင်ငံကဖိတ်တာပါလို့ပြောပါတယ်။HRW လူခွင့်ရေးဖွဲ့ကြီးကတော့တကယ်တမ်းသာအမေရိကန်ကလက်မခံဘူးဆိုလို့ရှိရင်သူတို့ဘယ်ဖိတ်ပါမလဲလို့ပြောဆိုတဲ့အကြောင်းကြီးသားထားပါတယ်။ဆက်လက်ပြီးတော့တင်ပြပေးကြတာကတော့ International The News Online စာဆောင်ရဲ့အရိတအဘော်ဖြစ်ပါတယ်။ဆယ်စုနှစ်ထက်ဝက်နီးပါးလောက်ညှဉ်းပန်းနှိပ်စက်ခံနေရတဲ့မြန်မာနိုင်ငံကရိုဟင်ဂျာတွေရဲ့တောင်းဆိုသံတွေကိုဆက်ပြီးတော့မကြားချင်အောင်ဆောင်နေကြပါတယ်။ကုလသမဂ္ဂကလူမျိုးစုလိုက်တုတ်တင်ဖေရှားမှုတွေပြုလုပ်နေတယ်လို့တုံ့နှုံပြောဆိုပါတယ်။ဒီအချိန်ဟာစုံစမ်းစစ်ဆေးမှုတွေပြုလုပ်နေရတော့မယ့်အချိန်မဟုတ်ပါဘူး။တကယ်တမ်းတိုက်တိုက်တွန်းတွန်းမရှိသေးတဲ့အဆိုပြုချက်တရက်ကိုဆွေးနွေးဆုံးဖြတ်ဖို့လိုအပ်နေပါပြီ။အဲ့ဒါကတော့ကုလသမဂ္ဂညီညာရေးတပ်တွေချထားတဲ့မတင့်ဆိုတာပဲဖြစ်တယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကလည်းဒီရိုဟင်ဂျာတွေကိုမြန်မာနိုင်ငံအတွင်းကကီလင်ဖီလူသက်ကွင်းတွေကိုပြန်ပြီးတော့ပို့ဖို့စူးစမ်းနေပါတယ်။ကုလသမဂ္ဂလူညိုရေးကောင်စီကလည်းလက်ပိုက်ပြီးတော့ကြည့်နေပါတယ်။နိုင်ငံတချို့ကလည်းလူခွင့်ရေးချိုးဖောက်မှုကိုကိုယ်နဲ့မဆိုင်သလိုဘာမှဝေဖန်ပြောဆိုတာမျိုးမလုပ်ကြပါဘူး။နိုင်ငံတကာရာဇဝတ်ခုံရုံးမှလည်းမြန်မာနိုင်ငံကအဖွဲ့ဝင်မဟုတ်တော့ဘာမှလုပ်လို့မရဖြစ်နေတယ်လို့လို့ရင်လေတရုတ်ကဗီဒီယိုအသုံးပြီးတော့ပယ်ချအောင်မှဖြစ်တယ်လို့ရေးသားထားကြပါမယ်ခင်ဗျာ
ဒီက
ခံရေးကိစ္စကိုအကြောင်းပြုပြီးတော့ဒီနိုင်ငံတော်လုံခြုံရေးဆိုတဲ့ယူဆဟာလူခွင့်ရေးဆိုတာတက်ကိုမြန်မာနိုင်ငံကြီးတဲပို့ပြီးတော့နေရာရလာပါတယ်။ရခိုင်ပြည်နယ်ကရိုဟင်ဂျာရေးကိစ္စကိုချဉ်ကပ်တဲ့နေရာမှာနိုင်ငံတော်အချုပ်အခြာအာဏာလုံခြုံရေးကိုအလေးထားသင့်သလား။ဒါမှမဟုတ်နိုင်ငံတကာကပြောနေသလိုလူခွင့်ရေးစံနှုန်းစံထားတွေကိုပဲဦးစားပေးသင့်သလား။ဒီနှစ်ခုစလုံးကိုဟန်ချက်ညီမျှအောင်လို့ဆောင်ရွက်နိုင်မယ့်နည်းလမ်းရောဖြစ်နိုင်ပါသလား။လာမယ့်အင်္ဂါနေ့ညပိုင်းတရားလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြင်းမြန်လူရဲတော်ရရှိနေအနေနဲ့ VOE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိခုံးတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့ email လိပ်စာက bambis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်ကြမယ့်တော်ရရှိတွေကိုကြိုဆိုပါရစေခင်။
ဒီကနေ့ညပတ်မှာထုတ်လွှင့်မဲ့ဓာတ်ရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးလိုသူတွေည9:00နာရီမှတိုင်ခင် VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါရခင်ဗျာ။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ပါပြီ။မနက်ခင်းတိုင်းနားဆင်နေကြအမေရိကန်အီဒီယန်3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါရခင်ဗျာ
။ဒီကနေ့မင်းတင်ပြမယ့် EDM အသုံးကတော့
Living Hand to Mouth
ဖြစ်ပါတယ်။စာလုံးပေါင်းက LIVING Living က LIVE Live ဆိုတဲ့စကားလုံးကလာပြီးတော့အသက်ရှင်နေထိုင်တာကိုဆိုလိုတာဖြစ်ပါတယ်။ HAND Hand ကလေ TO2 ကမှာ MOUTH Mouth ကပါစားဆိုတော့စပိုက်ခွန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ဘဝယတ္တိတာလက်ကဏီပါဇာဆိုပြီးတော့အဓိပ္ပာယ်ရပါတယ်။ဒီသုံးဆင့်တဲ့လာတာကတော့စီးပွားရေးကတ်ဆိုက်ခဲ့တဲ့1920ခုနှစ်များကပထမကမ္ဘာစစ်တွင်းကလို့ဆိုပါတယ်။လူတွေကစီးပွားပြက်သိကျက်တဲလွန်းလာတော့နောက်ထမင်းတတဘယ်တော့စားရမှမသိတဲ့အခြေအနေမျိုးကိုရောက်နေကြတဲ့ခေတ်ကဖြစ်ပါတယ်။လက်ထဲမှာစားစရာရောက်လာတာနဲ့ပါဇတ်ထဲတန်းထရမယ့်အခြေအနေမျိုးမျိုး hand to mouth လို့တင်စားပြောတာဖြစ်ပါတယ်။ကျမတို့မြန်မာမှာတော့တနေ့လုံးမှတနေ့စားရတဲ့စီးပွားရေးမချောင်လေတဲ့ဘဝကြက်တဲတဲ့ဘဝမျိုးကိုဆိုလိုတာဖြစ်ပါလေဒီအတုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The Browns have 3 kids. The husband recently lost his job, so the family is now living hand to mouth.
Brown ဤသားစုမှာခရီးသုံးယောက်ရှိတယ်ခင်မွန်းဖြစ်သူကလည်းမကြသည်မိကပဲအလုပ်ပြုတ်သွားခဲ့တယ်ဒါကြောင့်သူတို့မိသားစုမချောင်လေဘူးကြက်တဲလာတယ်လို့ဒီပေရပါလေဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The Browns have 3 kids. The husband recently lost his job, so the family is now living hand to mouth.
ဒီနေ့လုံးမှတနေ့စားရတယ်ကြက်တဲလာတယ်မချောင်လေလှဘူးဆိုရင်ဘယ်လိုပြောမလဲ
Living hand to mouth.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
အင်းနိစာတင်ကန်းစာကိုတင်ဆက်ပေးခဲ့တာပါအခုတော့အပတ်စဉ်စီးပွားရေးကဏ္ဍကိုတင်ဆက်ပါတော့မယ်မြန်မာနိုင်ငံမှာအမေရိကန်အပအဝင်နောက်နိုင်ငံတွေကယင်းနှိမ့်ညွန့်မှုတွေထင်သလောက်မရတာအရင်းငံအချက်၃ချက်ရှိတယ်လို့ပြပစီးပွားရေးလုပ်ငန်းတွေကိုဥပဒေရေးရာဝန်ဆောင်မှုပေးတဲ့ကုမ္ပဏီပူးတွဲတည်ထောင်သူဥပဒေပညာရှင်တူကပြောပါတယ်၃ချောင်းတော့ခုံးလို့သူတင်စားပြောဆိုထားတဲ့အဲ့အရင်းငံအချက်၃ချက်ကဘာတွေပါလဲ HRM ဥပဒေအကျိုးဆောင်ကုမ္ပဏီကိုပူးတဲ့တည်ထောင်ပြီးတော့မကြတင်ခင်မှာမြန်မာပြည်ကရုံးကိုပိတ်ပစ်လိုက်တဲ့ HRM ကုမ္ပဏီရဲ့ပြပဥပဒေပညာရှင် Eris Rose ကိုဆက်သွယ်မေးမြန်းထားပြီးတော့စီးပွားရေးကဏ္ဍမှာကိုကျော်ကျော်သိန်းကတင်ပြထားပါတယ်ခင်ဗျာ
မြန်မာနိုင်ငံရဲ့ကဏ္ဍအသီးသီးကိုဖွင့်လှစ်ပြီးပြုပြင်ပြောင်းလဲရေးတွေလုပ်လာပြီးတဲ့နောက်စီးပွားရေးဘက်မှာလည်းဒီပရင်းနှီးမြှုပ်နှံမှုတွေဝင်လာမယ်ဆိုတဲ့မျှော်လင့်ချက်တွေကအတော်လေးမြင့်မြင့်မာမာရှိခဲ့တာပါ။ဒါပေမဲ့လည်း2012ခုနှစ်သမရဦးသိန်းစိန်လက်ထက်ကနေအခု2018ခုနှစ်ရောင်စန်းစုကြည်ဦးဆောင်တဲ့အစိုးရတက်တဲ့တီပြည်ပရင်းနှီးမြှုပ်နှံမှုကထင်သလောက်ဝင်းမလာပါဘူး။မြန်မာနိုင်ငံပြည်လဲတိဆောက်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်တိတ်ကိုလိုအပ်လာတဲ့ပြည်ပရင်းနှီးမြှုပ်နှံမှုတွေဘာကြောင့်များထင်သလောက်ဝင်းမလာတာပါလဲ။ဘာတွေများမှားယွင်းခဲ့မှားယွင်းနေပါသလဲ။မစ္စတာအဲရီရိုးစ်ကတော့ဒီအခြေအနေကိုခြေထောက်၃ချောင်းပါခုံနဲ့တင်စားပြောဆိုပြီးဒီခြေထောက်၃ချောင်းစလုံးဟာဒန်းလူအရှိပါတယ်လို့ဆိုပါတယ်။သူပြောတဲ့ခြေထောက်၃ချောင်းကတော့1 American Patriot Act အခန်း3နှစ်မှာပါတဲ့ပြဋ္ဌာန်းချက်တွေအရဝ ငွေကြေးလွှဲပြောင်းမှုဆိုင်ရာအခက်အခဲ2လက်ရှိရခိုင်ပြည်ပခအခြေအနေနဲ့3အစိုးရရဲ့စီးပွားရေးဆိုင်ရာမူဝါဒတွေပဲဖြစ်ပါတယ်ပထမတစ်ခုဖြစ်တဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုအခက်အခဲဖြစ်နေတဲ့ပြဋ္ဌာန်းချက်တွေနဲ့ပတ်သက်ပြီးမစ္စတာရိုးစ်ရှင်းပြတာက
The more pervasive sanctions however were imposed on the section 311 and 312
U.S. Patriot Act ကအခန်း31နဲ့32မှာအမေရိကန်ဘဏ္ဍာငွေကြေးလုပ်ငန်းတွေအမေရိကန်မှာအခြေစိုက်လုပ်ကိုင်နေတဲ့ပြပဘဏ္ဍာငွေကြေးလုပ်ငန်းတွေအနေနဲ့မြန်မာနိုင်ငံနဲ့လုပ်တဲ့ဘလို့ငွေကြေးအလွဲအပြောင်းမျိုးကိုမဆိုအထူးသတိထားပြီးတော့လှုပ်ဆောင်ရမယ်လို့ပြဋ္ဌာန်းထားပါတယ်။ဒီပြဋ္ဌာန်းချက်တွေဟာဒီကနေ့ဒီချိန်ထိအတည်ဖြစ်နေစေရှိပါတယ်။အရင်ကဒဏ်ခရေးယူမှုအများစုကို2016ခုနှစ်အောက်တိုဘာလမှာသမ္မတဥဘာမကရုပ်သိမ်းပေးခဲ့ပေမဲ့လည်းဒီပြဋ္ဌာန်းချက်တွေကတော့ရှိနေသေးပဲဖြစ်ပါတယ
်။တကယ်ကတော့ဒီငွေအလွှဲပြောင်းကိစ္စကိုလုံးဝအရေးယူပိတ်ပင်ထားတာမဟုတ်ပါဘူး။ဒါပေမဲ့လည်းအမေရိကန်ဘဏ်လုပ်ငန်းတွေကလုပ်ဖို့တွန်းဆုတ်ကြတာဖြစ်ပြီးဒီအခြေအနေကိုမြန်မာဆိုရတာဝန်ရှိသူတွေ၊အမေရိကန်ဘက်ကသံဆိုင်ရာဌာနတွေ၊အမေရိကန်ဘဏ်လုပ်ငန်းရှင်တွေအားလုံးတွေ့ဆုံပြီးဆွေးနွေးပြောဆိုနိုင်ခဲ့ရင်ပြည်လည်သွားနိုင်ခဲ့မယ့်ကိစ္စပါ။အဲဒီလိုဆွေးနွေးပြောဆိုဖို့ကြိုးစားခဲ့ပေမဲ့မဖြစ်ခဲ့ဘူးလို့HRMR ကုမ္ပဏီစပီတီထောင်ချိန်ကပါဝင်ခဲ့တဲ့ဥပဒေပညာရှင်ဒေါက်တာအန်ဒရူးငုံကျွန်းရံကရှင်းပြပါဗ
ျ။လုံးဝပိတ်ထားတာမဟုတ်ဘူး။ဒါပေမဲ့ဒီဖက်ကအစိုးရက American Banker Association အဲ့မှာပတ်နေချီပြီးရှိတယ်။အဲ့ဒီလူတွေနဲ့ဒီ OFAC က Office of Foreign Asset Control နဲ့ Treasury နဲ့နိုင်ငံခြားရေးဝန်ကြီးဌာနနဲ့အကုန်တွေ့ပြီးတော့အစိုးရကဒီ sanction ကိုတလောက်ထိလျှော့ထားတယ်။အဲ့တော့ခင်ဗျားတို့ဒီ OFAC ကနေဒါကိုကိုင်ထားတဲ့ဟာတော့ရှိတယ်ဒါပေမဲ့ဒီဟာဖန်ပြောင်းတာလွဲတာခင်ဗျားတို့ဘာမှမကြောက်နဲ့ကျွန်တော်တို့ဒါလုပ်ပြီးပြီဆိုတဲ့ဟာကိုဒီအစိုးရဘက်ကသမဂ္ဂတာပြုပြီးလုပ်ပေးနိုင်ဒီအဲ့ဒီကိစ္စကဒရိတ်ကန်တစ်ခုကတောင်းတစ်ခုကပြုတ်ပြီးတာအစိုးရကအဲ့ဒါကိုအရင်ဆိုရတော့ကလည်းကျွန်တော်ပြောတယ်လူကြီးတွေဒါလုပ်ပေးပါလုပ်ပေးပါကျွန်တော်တို့ဟိုဖက်အတန်းဖက်ကကမဂ္ဂတာပြုပြီးခေါ်ရတာကလွဲတယ်ဒါပေမဲ့ဒီဖက်ကမြန်မာပြည်ဖက်ကအဲ့ဒီဟာကိုသိမဝင်စားတာလားနားမလည်တာလားအရင်ဆိုရလည်းမလုပ်ဒီဆိုရလည်းမလုပ်တော့အခုချိန်ထိအမေရိကန်ဘန်ကာဆိုတွေကမြန်မာပြည်ကိုပတ်စံတွဲရင်ငါတို့အမေရိကန်ဥပဒေချိုးဖောက်တယ်မြန်မာပြည်ကပတ်စံဝင်လာတဲ့သူတို့လက်ခံရင်အမေရိကန်ဥပဒေကျွန်တော်ချိုးဖောက်ရဆိုတော့နားလည်မှုရှိတယ
်ဒုတိယအခြေအနေကတော့မငြင်းသေးတဲ့ရခိုင်ပြည်နယ်ပြည်ပခအခြေအနေပါအမေရိကန်စီးပွားရေးလုပ်ငန်းတွေဆိုတာကအစုရှယ်ယာလုပ်ငန်းတွေဖြစ်ပြီးဒီအစုရှယ်ယာရှင်တွေရဲ့အခန်းကဏ္ဍကတိတ်အရေးပါပါတယ်ပြည်ပနိုင်ငံတစ်ခုခုမှာစီးပွားရေးလုပ်ရင်းနှီးမြှုပ်နှံတဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေအနေနဲ့အဲ့ဒီနိုင်ငံမှာနိုင်ငံတကာကဝေဖန်ပြောဆိုနေတဲ့မငြိမ်မသက်အခြေအနေတစ်ခုခုရှိနေတယ်ဆိုရင်ဒီအပေါ်မှာအစုရှယ်ယာရှင်တွေကဘယ်လိုသဘောထားသလဲဆိုတာကိုထည့်တွက်ရပါတယ်။အခုရခိုင်ပြည်နယ်အခြေအနေဟာအမေရိကန်စီးပွားရေးလုပ်ငန်းတွေလီလီယူရှုထဲ့မတွက်ဖဲထားလို့မရတဲ့အခြေအနေမှာရောက်နေတာကမြန်မာနိုင်ငံမှာသူတို့တွေဘာကြောင့်ရင်းနှီးမြှုပ်နှံမှုလာမလုပ်သလဲဆိုတာကိုတနည်းတစ်ဖုံအဖြေပေးနေပါလေ
It's a reputational risk and I'm not going to comment on what the Tadma Do may have done what Arsa may have done the result is
ဒါအများကြီးမှာကိုယ်လုံးရဲ့ဂုဏ်သတင်းကိုမြင်ရတဲ့အခြေအနေဖြစ်ပါတယ်တမ်တော်ကဘာလုပ်ခဲ့လဲအာစာကဘာလုပ်ခဲ့လဲဆိုတာကိုကျွန်တော်တို့ပြောရမှာမဟုတ်ပါဘူးရက်လကဖြစ်ရက်နှစ်ခုတစ်ခုက2016ခုနှစ်အောက်တိုဘာလကအဖြစ်ပြက်နောက်တစ်ခုက2019ခုနှစ်ဩဂုတ်လနောက်ပိုင်းကအဖြစ်ပြက်အဲ့ဒါတွေကနေလူပေါင်း9သိန်းလောက်ဟာသူတို့ဒေတာကိုစွန့်ခွာပြီးရောဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတာပါဒါဟာမြန်မာနိုင်ငံအတွက်တိတ်ကိုကြီးမားတဲ့ကိစ္စပါဒါပေမဲ့နိုင်ငံခြားကုမ္ပဏီတွေအတွက်ကတော့ဒါဟာကိုယ့်လုပ်ငန်းရဲ့ဂုဏ်သတင်းပိုင်းကိုရင်းရတဲ့တကယ့်ပြဿနာကြီးဖြစ်နေပါတယ
်နောက်ဆုံးတစ်ချက်ဖြစ်တဲ့ပြည်တွင်းစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုပိုင်းဆိုင်ရာအစိုးရရဲ့မူဝါဒတွေနဲ့ပတ်သက်တာမှာတော့လက်ရှိ NLD ပါတီဦးဆောင်တဲ့အစိုးရပေါ်မျော်လင့်ချက်တွေကြီးကြီးမားမားထားခဲ့ကြတာကနေအခုအစိုးရတက်တန်းနှစ်နှစ်ရှိလာချိန်အထိတိတိတတ်တာပြောင်းလဲမလာသေးတာကိုမစ္စတာရူးစ်ကထောက်ပြပါတယ်။လက်တွေ့မှာတော့အဲ့ဒီမျော်လင့်ချက်တွေဖြစ်မလာခဲ့ပဲစီးပွားရေးမူဝါဒပိုင်းမှာတည်တည်ရော်ရော်ချမှတ်အကောင့်တွေပေါ်တာအခုအချိန်အထိမရှိသေးဘူးလို့သူကထောက်ပြပါတယ်။ဒါပေမဲ့လည်းလုပ်မယ်ဆိုရင်တော့လုပ်ဖို့အချိန်ကြံသေးတယ်လို့ဆိုပါတယ
်။ It's totally within the control of the Myanmar government. They have 3 years left.They have 3 years left in their mandate. It is entirely dependent upon them to look at the
ဒီကိစ္စကမြန်မာအစိုးရရဲ့ချင်းချုပ်မှုအောက်မှာလုံးဝရှိနေတာပါ။သူတို့မှာလုတ်ပိုင်ခွင့်၃နှစ်ကျန်မာသေးတယ်။ အာဏာရှင်စနစ်ကနေဒီမိုကရေစီကိုအသွင်ကူးပြောင်းခဲ့တဲ့တခြားနိုင်ငံတွေမှာအောင်မြင်ချမှတ်အကောင့်ထယ်ဖော်တဲ့မူဝါဒတွေကိုလေ့လာကြည့်ရှုဖို့သူတို့ပေါ်မှာလည်းလုံးဝမူတည်ပါတယ်ဥပမာဖိလစ်ပိုင်နိုင်ငံလိုအာဆီယံနိုင်ငံတွေအခြားဥရောပနိုင်ငံတွေမှာလုပ်ခဲ့တာတွေကိုကြည့်နိုင်ပါတယ်ကိုကိုယ်တိုင်ကစပြီးတော့ဖော်ထုတ်ရမှာမဟုတ်ပဲနမူနာယူပြီးတော့လုပ်လို့ရတဲ့ကိစ္စတွေပါ
ဒီအချိန်နဲ့၃ရက်ကိုထိထိရောက်ရောက်နဲ့အောင်းအောင်းမြင်းကင်တွယ်ဖြည့်ရှင်းလှုပ်ဆောင်တာမျိုးအခိုင်အမာတွေ့ရမယ်ဆိုရင်တော့သူကိုယ်တိုင်မြန်မာနိုင်ငံမှာပြန်လာလို့အောင်မှာပါလို့လဲမစ္စတာရူ့စ်ကပြောပါတယ်အထူးသဖြင့်တော့ဒေါ်ဆန်းစုကြည်နဲ့ NLD အစိုးရအနေနဲ့နယ်ပယ်အသီးသီးမှာတက်သည့်နားလေကျွမ်းကျင်ပြီးနိုင်ငံကိုလည်းချစ်ကြတဲ့ပါတီဆွဲမရှိတဲ့အပြောသက်သက်မဟုတ်ဘဲလှုပ်ဆောင်နိုင်စွမ်းရှိတဲ့သူတို့ဘာလုပ်နေလဲဆိုတာသူတို့ဖတ်တာတည်နာလေတဲ့ဒီပါရောက်မြမနွယ်ဘွားတွေကိုပြန်ခေါ်ယူပြီးမြမကျွမ်းကျင်သူတွေပါဝင်တဲ့မြမအစိုးရမျိုးကိုဖွဲ့စည်းပါလို့ Every Rose ကအကြံပေးပါခင်ဗျာ
ဒါကတော့ကိုကျော်ကျော်တင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုတင်ဆက်ခဲ့ရတာပြီးခဲ့တာဖြစ်ပါတယ်ခင်ဗျာအခုတော့နောက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တူတဆုံနဲ့အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရပါမယ်ကိုအောင်အောင်ကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုမှာအခြေချနေထိုင်ဖို့နီပေါနိုင်ငံကနေမိဘရင်းနဲ့အတူပြောင်းရှိလာစဉ်တုန်းကမော်နီရှာပါကက်ရှာဆီလီကွန်ဗယ်လီမှာကုမ္ပဏီလုပ်ငန်းတစ်ခုစတင်နိုင်ဖို့စိတ်ကူးရရှိမနေခဲ့ပါဘူး။တကယ်တော့လဲဆီလီကွန်ဗယ်လီဆိုရဟာကယ်လီဖိုးနီးယားပြည်နယ်ကဒေသတစ်ခုဆိုရတဲ့မိပညာဆိုင်ရာစွန့်ဦးတီထွင်လုပ်ငန်းတွေအစပြုရနေရဖြစ်ပြီးဒီနေရာဟာလုပ်ငန်းတွေစတင်ခြင်းစိတ်ရှိလာအောင်နှုံဆော်နိုင်စွမ်းရှိတယ်လို့မော်နီရှာပါကက်ကပြောပါရယ
်။ At first my parents were very confused.
မိဘတွေကတော့ဘာဖြစ်သွားပါလဲလို့တွေးနေကြပါပါ။ဆေးကြောင်းတက်ဖို့ပြင်ဆင်ရတယ်။နောက်ဆေးကြောင်းရောက်ပြီးမှဆက်မတက်တော့ဘူးဆိုတော့ဘာကြောင့်လဲဆိုတာကိုသူတို့နားမလည်နိုင်ဖြစ်ပါတယ်
။လူသားတွေရဲ့နေစဉ်ဘဝမှာအထောက်အကူပြုစေမယ့်ဤပညာဆိုင်ရာပစ္စည်းတစ်ခုကိုထုတ်လုပ်တဲ့ကုမ္ပဏီတစ်ခုကိုပါကက်ရှာတခြားနှစ်ဦးနဲ့အတူတည်ထောင်ခဲ့ပါတယ်။လူခန္ဓာကိုအနေထားနဲ့အပြေးလေ့ကျင့်ရမှာရေရှည်ဒဏ်ဖြစ်စေနိုင်တဲ့အနေထားတွေကိုရှာဖွေဖော်ထုတ်ပေးတဲ့လူခန္ဓာကိုယ်မှာတက်ဆင်လို့ရတဲ့ sensor ကို Lumo Body Tech ကုမ္ပဏီကတည်ထွင်လိုက်ပါတယ်။ကုမ္ပဏီပူရဲတည်ထောင်သူတူဦးဖြစ်တဲ့ Charles Wang ကအခုလိုပြောပါတယ်
။ There are a lot of studies that show
လူခန္ဓာကိုယ်အနေအထားမမှန်ရင်နောက်ကျောအောင့်တက်တယ်ဆိုတာမျိုးဆက်ဆက်မှုရှိတဲ့အထောက်အထားတွေတွေ့ရပါတယ်
။ဆရာဝန်တယောက်ဖြစ်တဲ့ Charles Wang ရဲ့မိဘတွေဟာထိုင်ဝမ်ကဖြစ်ပြီးအခုခါမှာတော့သူဟာစူးတည်ထွင်လုပ်ငန်းရှင်တူဦးဖြစ်လာပါတယ်။နောက်ကျောအောင့်စေတဲ့အနေအထားမျိုးနဲ့ထိုင်မိရင်လူခန္ဓာကိုယ်မှာတက်ထားတဲ့Lumo Life sensor ကတုံခါပြီးတော့သတိပေးပါတယ်။နောက်ထပ် sensor တစ်ခုကတော့အပြေးလေ့ကျင့်ရမှာလူခန္ဓာကိုယ်မှာတက်ဆင်းပြီးတော့အသုံးပြုနိုင်ပါတယ်။ဒီ sensor တွေကနေပေးပို့တဲ့ခန္ဓာကိုယ်အနေအထားကိုချိတ်ဆက်ထားတဲ့ mobile phone ကနေတဆင့်သိရှိနိုင်တာပါ။လုပ်ငန်းတစ်ခုစတင်ထူထောင်တာဟာအပြေးလေ့ကျင့်တယ်လို့ပဲလို့ကုမ္ပဏီပူရဲတည်ထောင်သူ Andrew Chan ကပြောပါတယ်။
Order of magnitude like you can't even compare the speed
တခုပြီးတခုဖြစ်ပြနေတဲ့အချိန်မှာကိုယ့်ရဲ့လှုပ်ရှားမှုနဲ့သုံးဖြတ်ချက်ချမှုတွေကိုနိုင်ရှင်ကြည့်ဖို့ဖြစ်နိုင်ပါဘူးဒါကလည်း bureaucracy သိမ့်မရှိလို့ပါ
လုပ်ငန်းတစ်ခုစတင်ထူထောင်ရမှာပါဝင်သူတွေဟာမြင်မြန်ဆန်းဆန်းလေ့လာသင်ယူဖို့လိုပြီးနေ့စဉ်နေ့တိုင်းကြုံရတဲ့အခက်အခဲတွေကိုလည်းဖြေရှင်းနိုင်စွမ်းရှိရမယ်လို့ဝန်ကပြောပါတယ
် super fun i mean
တကယ်ကိုပြောစရာကောင်းပါတယ်တခုနဲ့တခုမတူတာတွေကိုဒီမှာအမြဲလုပ်နေရပါတယ်
Silicon Valley မှာအတူတကွပူးပေါင်းလှုပ်ဆောင်တဲ့အလေးအထားရှိပြီးလုပ်ငန်းတစ်ခုစတင်ဖို့တွန်းအားတွေလည်းရှိတာကြောင့်စိတ်သက်တက်ကြွစေရပါပဲလို့ Package ကပြောပါရယ်အခုလိုသူ့လုပ်ငန်းအောင်မြင်လာတာကိုတွေ့ရတာကြောင့်မိဘတွေအနေနဲ့လည်းပျော်ရွှင်ကြပါတယ်လို့သူကပြောပါရယ
် I want to make them proud and I want them to know
သူတို့တွေဂုဏ်ယူစေချင်ပါတယ်ကိုလှုပ်ချင်တာကို့အိမ်မက်ကိုအကောင့်ထဲဖောက်ခွင့်ပေးခဲ့တဲ့အတိုင်းဆက်ကြိုးစားမယ်ဆိုတာကိုလည်းသိစေချင်တယ်ကျွန်မအောင်မြင်မှုရဖို့ကြိုးစားရင်သူတို့ကိုဂုဏ်ပြုတာလည်းဖြစ်ပါတယ်
အောင်မြင်မှုကိုရရှိဖို့ကြာရှုံးမှကိုကြောက်နေဖို့မလိုဘူးလို့လဲပါကက်ကဆိုပါတယ်ဒီအခြေအနေကိုလေ့လာသင်ယူဖို့အခွင့်အရေးတရအဖြစ်ရှုမြင်သင့်တယ်လို့လဲသူကပြောပါတယ်လို Silicon Valley ကိုပြောင်းရွှေ့လာသူနောက်တစ်ဦးကတော့စီးပွားရေးစုံဦးတီထွင်သူတဦးဖြစ်တဲ့ Ray Wu ပါသူဟာတရုတ်နိုင်ငံကပြောင်းရွှေ့လာတဲ့လူငယ်တယောက်ဖြစ်ပြီး American Amec ကိုအကောင့်ထဲပို့ဖို့ကိုရောင်တစ်ခုကနေလုပ်ငန်းစတင်ထူထောင်သူပါ
Every day is
ဒီ day နေ့တိုင်းစိတ်လှုပ်ရှားစရာကြီးပါပဲ ပုံ မှန် လုပ် ရိုး လုပ် စရာ တိုင်း လုပ် နေ ရ တာ မျိုး မ ဟုတ် ဘူး လေ
Massachusetts နီး ပညာ တက် ကတူ တက် ခဲ့တဲ့ engineer Wu ဟာ Wind ဆိုတဲ့ company ကို ပူရဲ တည်ဆောင် သူ ဖြစ် ပြီး တော့ တရုတ် နဲ့ American နိုင်ငံ သား သွားလာ ရင် ဒီ company ထောင်ဖို့ အကြံ ရ ခဲ့ တာ ပါ
In the 1980s
ကျွန်တော် 1989 နှစ် တွေ က တရုတ် နိုင်ငံ မှာ မွေး ခဲ့ ပြီး တော့ American နိုင်ငံ ကို ကျွန်တော် ငယ်ငယ် ကတည်းက ရောက်လာ ခဲ့ တာ ပါ အဲ့ဒီ ချိန် တုန်းက လေတု ညဉ့်ညမ်းတာ တွေ လည်း တကယ်ကို မရှိ ပါဘူး ဒီ မမ်မီ နေ ပါ သေး တယ် အဲ့ဒီ အချိန် မှာ တရုတ် နိုင်ငံ ဟာ ဆင်းရဲ နေသေး ဖြစ် တာ ကြောင့် လမ်း တွေ ပေါ် မှာ ကား တွေ လည်း မရှိ သလို ဆဲ ဦး တွေ လည်း မရှိ ပါဘူး ကျွန်တော် မိဘ တွေ နဲ့ အမျိုး တွေ ကို မကြာ ခဏ သွား ပြီး လက်ပတ် အောင် မှာ ပါ တရုတ် နိုင်ငံ မှာ စီးပွား ရေး တိုးတက် လာ တဲ့ အမြ သဘာဝ ပတ်ဝန်း ကျင် အရေး က အစိုးဆုံး ဘက် ကို ပြောင်း သွား ပါ တယ် ကျွန်တော် အမျိုး တွေ အပေါ် အကျိုး သက်ရောက် မှု တွေ ရှိလာ တာ ကို ကျွန်တော် ကိုယ် တိုင် မြင် ခဲ့ ရ ပါ တယ်
လေတု ညဉ့်ညမ်း တဲ့ နေရာ တွေ မှာ နေ ထိုင် ကြ သူ တွေ ရဲ့ ဘဝ တွေ တိုးတက် လာ ဖို့ ရည်ရွယ် ချက် နဲ့ ဟောဒီ တကူရေး လေတု တန့်စင်ဆက် ကို ဝူး နဲ့ အဖွဲ့ က ဆက်လုပ် ခဲ့ ကြတာ ပါ Columbia နိုင်ငံ က ရွှေ ပြောင်း အခြေ ချ လာ တဲ့ မိဘ တွေ က မွေး ဖွား လာ သူ တ ဦး ဖြစ် တဲ့ MIT engineer Eric Monos အတွက် Silicon Valley ကို ရောက် ဖို့ ဆိုတာ ဟာ လွယ် ကူ တဲ့ အလုပ် တော့ မဟုတ် ပါဘူး
I grew up with a single mom. My parents
were အဖေ မရှိ ပဲ ကျွန်တော် ကြီး ပြင် ခဲ့ တာ ပါ ကျွန်တော် ငယ် ငယ် ကလေးက မိဘ တွေ ကွာ ရှင်း ခဲ့ ကြပြီး အမေ တယောက် ထဲ ပဲ ကျွန်တော် ကို ကျွေး မွေး ပြုစု ပြီး အိမ် လုပ် အားလုံး လုပ် ခဲ့ ရ တာ ပါ ဒါကြောင့် MIT ကို ရောက် အောင် စူးစမ်း နိုင် ခဲ့ တဲ့ အတွက် ရော အခု လက်ရှိ လုပ် ကို စတင် နိုင် ခဲ့ တဲ့ အတွက် ပါ တိတ် ကို ဂုဏ် ယူ မိ ပါတယ်
လေတု တန့်စင် ရေး ဆက် ကို တည်ဆောက် ဖို့ စမ်းသပ် မှု အကြီးကြီး လုပ် ခဲ့ ရ တာ နှစ် နှစ် နီးပါး ကြာ ပါတယ် လေလမ်း ကြောင်း ကို ထိန်းချုပ် တဲ့ အစိတ် ပိုင်း တွေ ကို သူတို့ အဖွဲ့ တီထွင် ဖန်တီး ခဲ့ တယ် လို့ ဝူး က ပြော ပါတယ် လေတု အရေးသွေး ကို စောင့် ကြည့် ဖို့ ဒီ sensor ကို တီထွင် ခဲ့ တာ ဖြစ် တယ်လို့ application တစ်ခု ကို လည်း တီထွင် ခဲ့ ကြ ပါတယ် နေရာ ပေါင်း စုံ က လေတု အရေးသွေး ကို ပြတဲ့ မြေပုံ ဖြစ် လဲ ဒီ application ကို အသုံး ပြု နိုင် တယ် လို့ ဝူး က ပြော ပါတယ် ဒါလို့ လေတု sensor တွေ နဲ့ GPS ပါ တဲ့ ဖုန်း တစ်လုံး ရှိ ုံ နဲ့ ဘယ် နေရာ မှာ လေတု ညဉ့်ညမ်းမှု ရှိ တယ် လဲ ဆိုတဲ့ သတင်း အချက်အလက် တွေ ကို လူတွေ သိ နိုင် ပါတယ် မြို့ရဲ့ ဘယ် ပိုင်း မှာ လူတို့ အရေးသွေး ဘယ်လောက် ရှိ တယ် လဲ ဆိုတာ ကို လည်း လူတွေ သိ နိုင် ကြ မှာ ပါ လို့ Ray Wu က ပြော ပါတယ်
important to rally people
but just having a little bit of a
ကိုတောင်တဲကနေသူတို့ရဲ့အလုပ်တွေအောင်မြင်လာဖို့တခါတလေမှာတရက်ကိုဆန္ဒနာကြီးတပတ်ကိုခုနှစ်ရလုံးအလုပ်လုပ်နေကြရလဲဖြစ်ပါတယ်ဆီလီကွန်ဗယ်လီမှာနီးပညာကုမ္ပဏီတစ်တွေအခုလို့ပေါ်ထွက်လာသလိုနီးပညာနဲ့ပတ်သက်တဲ့တနန်းတွေနီးနောဖလေဗော်တွေလည်းကျင်းပလေးရှိပါတယ်နီးပညာကိုအသုံးချပြီးလူတွေကိုဘယ်လိုအကျိုးပြုမလဲဆိုတဲ့ခေါင်းစဉ်နဲ့ကျင်းပတဲ့တနန်းတူတစ်ခုကိုတက်ရောက
are in Harish. Now, Kuna to Jama de Jamariale, the gay Gabar Nanga or TV National Lupin, Uma, Lagaba, Yahoo, Lure Bare, and Rule, and Norue, Canagrama, she had the DNA sequence loaded Lure Bare, and our Jane, Jama, you can no cancer, Yoga, Shinibari, so who are she at Jim Marketema, she and Dinaga. ကီမိုသီရပီနဲ့ပဲဒါပေမဲ့ဒီကကျောင်းသားတွေလုပ်နေတဲ့ဟာတွေကဂျင်းကိုအက်တစ်လုပ်တဲ့ဟာမျိုးတွေဆိုဆိုမျိုးတော့တစ်ခါမှလည်းမကြောက်ဘူးဒီနိပညာတွေဒီရောက်လာပြီးတော့ရာဝတ္ထုတွေကိုအုံနောက်နဲ့
တူတာစုံလင်အမေရိကန်တခွင်အစီအစဉ်ကိုကြားခဲ့ကြရတာပဲဖြစ်ပါတယ်ခင်ဗျာအမေရိကန်စိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်ဗီယက်နမ်နိုင်ငံကလူသမားရေးနဲ့ပတ်ဝန်းကျင်ရေးရာငြိမ်းချမ်းစွာတက်ကြွလှူရှားသူတွေဖြစ်တဲ့ဟုန်ဒက်ဘင်းနဲ့ငွိန်းနမ်ဖုန်တို့ကိုဗီယက်နမ်တရားရုံးတစ်ခုကနေထောင်ဒဏ် 14 နှစ်နှစ်အသီးသီးချမှတ်လိုက်တဲ့ပေါ်အမေရိကန်အနေနဲ့အလေးနဲ့စိုးရိမ်မိပါတယ်စန္ဒပြဝေါ်ရီမန်ပါဝင်တဲ့2019ခုနှစ်အေပီလကဗီယက်နမ်လေပိုင်းကံရိုးတန်းတစ်လျှောက် Formosa Taiwan Tamani Company ကြောင်းပင်လယ်ပြင်မှာကြီးမားတဲ့ညံ့နွမ်းမှုဖြစ်တဲ့ပေါ်လုံစော်စီယုံနေဆိုပြီးပြည်မှုဆိုင်ရာဥပဒေပုံမှန်နဲ့သူတို့ကိုဆွဲချက်တင်ခဲ့တာပါ။ဟုန်ဒက်ဘင်းဟာဗီယက်နမ်နိုင်ငံရေးအကျဉ်းသားတွေနဲ့ဖမ်းဆီးခံထားရသူတွေအတွက်အချိန်ချင်းပြောဆိုထားသူဖြစ်ပါတယ်။ဖော်မိုဆာကိစ္စဆန္ဒပြပွဲတွေမှာပါဝင်ခဲ့တယ်လို့ဓာတုအစိတ်တင်တာကြောင့်အတမိုးဝမ်းကြောင့်ဆုံးရှုံးရတဲ့ မျက်နာကြည့်ကြဖို့လှုပ်ဆောင်ပေးတဲ့အဖွဲ့တွေကိုစုစည်းခဲ့သူလည်းဖြစ်ပါတယ်။နိုင်ငံတော်အကျိုးစီးပွားအဖွဲ့အစည်းနဲ့နိုင်ငံသားတွေရဲ့ဥပဒေနဲ့ညီညွတ်တဲ့အကျိုးစီးပွားတွေကိုထိခိုက်အောင်လွတ်လပ်ခွင့်နဲ့ဒီမိုကရေစီကိုအလွယ်သုံးစားလုပ်တယ်ဆိုပြီးပြည်မှုဆိုင်ရာဥပဒေပုံမှန်258အရဟုန်ဒက်ဘင်းကိုစွဲချက်တင်ပါတယ်။ဒီကိစ္စမှာဝမ်းနည်းစရာအစီအငေါ်မတည့်ပုံကတော့လူအခွင့်အရေးကောက်ွယ်သူတူဦးကိုလွတ်လပ်ခွင့်ဒီမိုကရေစီနဲ့လူအခွင့်အရေးကိုအလွယ်သုံးစားလုပ်တယ်ဆိုပြီးဗီယက်နမ်ကစွဲချက်တင်ပါတယ်။တကယ်အမှန်ကဗီယက်နမ်လူထုမှာလွတ်လပ်ခွင့်ဒီမိုကရေစီဒါမှမဟုတ်လူအခွင့်အရေးဆိုတာမရှိပါဘူးလို့လူအခွင့်အရေးစောင့်ကြည့်လိုက်လာရေးအဖွဲ့အာဆဒေတာညွှန်ကြားရေးမှူးဘရက်ဒ်အဒမ်စ်ကပြောပါတယ်။မစ္စတာဘင်းနဲ့မစ္စတာဖုန်တို့ကိုပြည်ထောင်စီရင်မှုဟာသူတို့ရဲ့အမြင်တွေကိုငြိမ်းချမ်းစွာထုတ်ပေါ်သူတွေအပေါ်မကြသေးခင်ရက်တွေအတွင်းစီရင်တဲ့6ခုမြောက်ဖြစ်ရပါအခြေခံလူအခွင့်အရေးကိုကန့်ဆွဲလို့လွန်ခဲ့တဲ့နှစ်အတွင်းစီရင်ခံရသူတွေတဲ့သူတို့လည်းအပါအဝင်ပါအဲ့ဒီလူတွေထဲမှာ Mother Mushroom လို့သိကြတဲ့ Wing Ngot Nu Yuni နဲ့ Tran Ti Ngot တို့လည်းပါဝင်ပါတယ်ငြိမ်းချမ်းစွာလူရှားသူတွေကိုဖမ်းဆီးစီရင်ပြီးပြင်းထန်တဲ့ပြစ်ဒဏ်တွေချမှတ်တာမျိုးပိုပြီးများလာနေတာဟာတိတ်ကိုစိုးရိမ်ပွဲပါလို့အမေရိကန်နိုင်ငံသားဌာနပြောခွင့်ရ Heather Nowak ကပြောပါတယ်လူလူအလုံးဟာထုတ်ဖော်ခွင့်တင်ပင်ဖွဲခွင့်ငြိမ်းချမ်းစွာစုဝေးခွင့်ဆိုတဲ့အခြေခံလူလောက်ခွင့်တွေကိုခံစားပိုင်ခွင့်ရှိပါတယ်လို့ Miss Nowak ကအလေးနဲ့ပြောပါတယ်နိုင်ငံရေးအကျဉ်းသားအလုံးကိုချက်ချင်းလှုပ်ပေးဖို့အရေးယူခံရမှာကိုစိုးရိမ်စရာမလိုပဲဗီယက်နမ်ကလူလူအလုံးသူတို့ရဲ့အမြင်တွေကိုလွတ်လပ်စွာထုတ်ဖော်ခွင့်နဲ့ငြိမ်းချမ်းစွာစုဝေးခွင့်ပေးဖို့ဗီယက်နမ်အစိုးရကိုအမေရိကန်ကတောင်းဆိုပါတယ်ဗီယက်နမ်အစိုးရရဲ့လုပ်ရက်တွေနဲ့ပြည်မှုဆိုင်ရာဥပဒေအပါအဝင်ပြဋ္ဌာန်းထားတဲ့ဥပဒေတွေဟာဗီယက်နမ်အခြေခံဥပဒေမှာပါတဲ့လူအခွင့်အရေးဆိုင်ရာပြဋ္ဌာန်းချက်တွေလိုက်နာရမယ့်နိုင်ငံတကာတာဝန်တွေဂရုပေးချက်တွေနဲ့အညီဖြစ်အောင်လှုပ်ဆောင်ပါလို့နိုင်ငံရေးဌာနပြောခွင့်ရ Heather Nowak ကဗီယက်နမ်အစိုးရကိုတိုက်တွန်းပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအညီအာဘော်ကိုတင်ပြပေးပါတယ်ရှင်
အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အာဘော်မဟုတ်ကြောင်းသုတရှင်များကိုအသိပေးအပ်ပါတယ် VOA အမေရိကန်တန်ကနေအင်္ဂါနေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနာရီစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 kHz 10083ညလိုင်းဒိုမီတာ19 kHz 15115နဲ့လိုင်းဒိုမီတာ24 kHz 12123ညတို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာဒီမြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်အစီအစဉ်လေးကိုဆက်လက်နားဆင်နေကြရတာပါအခုတော့သတင်းချင်းချုပ်ကိုဒေါခင်မျိုးတက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်တောင်ပိုင်းမှာနေဆက်တိုင်းကာယံရင်းနဲ့စီးရဲသုံးစီတိုးမြင့်မှုအပါဝင်အစိုးရသုံးစီအတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကွန်ဂရက်လက်တော်ကိုဘတ်ဂျက်ငွေ 4.4 ထရီလီယံတောင်းဆိုလိုက်ပါတယ်ဒီလိုလှုပ်ဆောင်တာဟာဗဟုအစိုးရသုံးစီလုံငွေပြမှု 1 ထရီလီယံကျော်တိုးလာစေမှာဖြစ်ပါတယ်လက်တော်ကပဲအစိုးရသုံးစီကိုထိန်းချုပ်ထားတာဖြစ်ပြီးသမ္မတထရမ့်တနင်္လာနေ့ချပြတဲ့အသုံးစီတင်သွင်းမှုဟာဥပဒေဖြစ်လာဖို့လမ်းမရှိတဲ့လောက်ပဲလို့သမ္မတအင်ဂျူအရာရှိအားလုံးလူလူကအတိအမှတ်ပြုပေမဲ့ဒီဘတ်ဂျက်သုံးစီအဆိုပြုချက်ဟာသမ္မတရဲ့ဦးစားပေးချက်တွေနဲ့ပတ်သက်ပြီးအရေးပါတဲ့တင်ပြချက်လို့ပြောပါတယ်။တနင်္လာနေ့တင်ပြတဲ့ဘတ်ဂျက်အသုံးစီကိုဒီမိုကရက်တစ်ပါတီဝင်တွေကပယ်ချကြပါတယ်။အောက်လွတ်တော်အမတ်အနည်းစုခေါင်းဆောင်နန်စီပလိုစီကတော့ဒီစီဇန်ကချိုးပြနေတဲ့ဂရုတွေနဲ့မယုံနိုင်စရာဖြတ်တောက်မှုတွေနဲ့ပြည်နေတယ်လို့ပြောပါတယ်။တချိန်ထဲမှာပဲကာလကြာရှည်အခြေချင်းငင်းခုန်နေတဲ့လူမှုကြီးကြပ်ရေးဆိုင်ရာပြင်ဆင်မှုနဲ့ပတ်သက်ပြီးတနင်္လာနေ့နှောင်းပိုင်းကအထက်လွှတ်တော်မှမဲခွေရမှာထောက်ခံမဲ69မဲနဲ့ကန့်ကွက်မဲ10မဲနဲ့ကြေကြေပြန့်ပြန့်စတင်ဆွေးနွေးဖို့အတွက်သဘောတူခဲ့ကြပါတယ်။တကယ်လို့မြောက်ကိုရီးယားဘက်ကအသေးပဲရှိတဲ့ဆွေးနွေးညှိနှိုင်းမှုလုပ်ဖို့အသင့်ပဲလို့ပြောလာတဲ့အခါမှသာမစ်ဆိုင်းဒုံးကျည်နဲ့နျူကလ িয়ার ရေးဆွေးနွေးမှုတွေဖြစ်လာနိုင်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောကြားလိုက်ပါတယ်။နိုင်ငံရေးတင်းမာမှုတွေကျုံ့နေတဲ့တောင်အာဖရိကနိုင်ငံမှာသမရဂျက်ကပ်ဇူမာနှုတ်ထွက်ဖို့သူ့ရဲ့အာဏာရပါတီ ANC ခေါင်းဆောင်တွေကတောင်းဆိုခဲ့ပါတယ
်။ဒါကတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါခင်မျိုးတက်ကြီးညာသွားတာဖြစ်ပါတယ်ခင်ဗျာ။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတတ်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။ VOE ကိုနားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာနဲ့မြန်မာပြည်ကတောတာချင်းများနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေခင်ဗျာ။ကျွန်တော်ဆက်မှုပြပါ
This program has come to you from the Voice of America, Washington.